Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ23ရက်တနင်္ဂနွေနေ့ညဘက်9:20အထိအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ24 25 30နဲ့51တိုကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျွန်မတော့နန်းလောက်ပါဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုတင်ဆက်ပေးမှာပါ။အာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံတကာတပ်ဖွဲ့တွေဆက်ထားဖို့အာဖဂန်လွှတ်တော်ကအတည်ပြုလိုက်တာနိုင်ဂျီးရီးယားနိုင်ငံကဘိုကိုဟာရမ်အဖွဲ့ကလူ25ဦးကိုတပ်ဖြတ်ခဲ့တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာပါနန်းလောက်ရေ
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှန် 59 စာလုံးပြုပြင်ရေးနဲ့ပတ်သက်လို့
ဒါပေမဲ့436ကိုပြင်လိုက်မယ်ဆိုလို့ရှိရင်59စာလုံးဆိုတာလည်းပြည်သူ့ရဲ့စံတာအတိုင်းပဲဖြစ်ရမှာပါပဲတကယ်တော့နောက်ဆုံး
တောင်ဆန်းစုကြည်ရဲ့ပြောကြားချက်ပါရှင် VOA မြန်မာဌာနနဲ့တိသက်တွေ့ဆုံမြင်မြန်ချက်ပထမပိုင်းမှာမကြာခင်ကြားရမှာပါဒီနောက်မှာတော့မြန်မာငင်းချမ်းရေးစင်တာရှိမှာအစိုးရစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားရတဲ့တိုင်းရင်းသားတွေပါတဲ့ KNA ဘိုလောင်းတွေအတွက်စုတောင်းပွဲကျင်းပကြတဲ့တဲ့င်းနဲ့တောင်ဆန်းစုကြည်နဲ့တိသက်တွေ့ဆုံမြင်မြန်ခံကြံရှိတဲ့နောက်ဆုံးပိုင်းကိုဒုတိယပိုင်းနိုင်ဝဲမှာကြားကြရမှာပါခုရင်ဆုံးတော့တင်းနင်းငွေနဲ့ညပိုင်း VOA ကနောက်ဆုံးရထားတဲ့တဲ့င်းတွေကိုကိုအောင်ကကြေညာပေးပါမယ်ရှင်
အီရန်နိုင်ငံနျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတမတ်ရဲ့ကုံဆုံးမဲ့တင်းလာနေအထိသဘောတူညီမှုရဖို့မလွယ်သေးပါဘူး။အမည်မဖော်လိုတဲ့အီရန်ကိုယ်စားလှယ်အဖွဲ့ဝင်တဦးကဒီကနေ့ဗီယက်နမ်မှာကျင်းပတဲ့အစည်းအဝေးတွင်ဆွေးနွေးစရာကိစ္စရပ်တွေတော်တော်များများကြံနေသေးတာကြောင့်သဘောတူညီမှုရဖို့မလွယ်တဲ့အကြောင်းပြောဆိုတဲ့အကြောင်းကိုအီရန်ကျောင်းသားသတင်းအေဂျင်စီကပြောပါရယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီအားအီရန်နိုင်ငံသားဝန်ကြီးဂျာဗက်ဇာရစ်နဲ့လည်းတွေ့ဆုံပြီးသဘောထားကွဲလွဲမှုတွေနှေးပေါင်းအောင်ဆွေးနွေးခဲ့ပါရယ်။တူရကီနိုင်ငံကိုတွားရောက်တဲ့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ရဲ့၃ရက်ကြာချစ်ကြည်ခီးကိုဒီကနေ့တင်းငွေနေ့မှာအဆုံးသတ်လိုက်ပြီးဖြစ်ပါရယ်။အစ္စလာမ်အစွမ်းရောက်ဖွဲ့တွေကိုချေမှုန်းမှုအတွက်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ဖွဲ့ဖို့တူရကီနိုင်ငံဘက်ကပူးပေါင်းပါဝင်မှုရှိမရှိကြေညာချက်တစုံတရာတူရကီဘက်ကမထုတ်ပြန်ခင်မှာဒီခီးစဉ်ကိုအဆုံးသတ်လိုက်တာပါ။တာလီဘန်စစ်သေးကြွတွေရဲ့ကန့်ကွက်မှုတွေကြားကပဲအမေရိကန်နဲ့နေတိုတပ်တွေဒီနှစ်ကုန်ပိုင်းထိအာဖဂန်နစ္စတန်နိုင်ငံတွင်းမှာဆက်ထားဖို့သဘောတူညီချက်ကိုအာဖဂန်လွတ်အောက်လွတ်တော်ကအတည်ပြုပေးခဲ့ပါတယ်။သမ္မတဘရိတ်အိုဘားမားအနေနဲ့စစ်သေးကြွတွေကိုနှိမ်နင်းဖို့အမေရိကန်စစ်တပ်အတွက်အစီအစဉ်သစ်တွေချမှတ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပြီးအာဖဂန်အောက်လွတ်တော်ကဒီကနေ့မှပဲအတည်ပြုလိုက်တာပါ။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာဗူကူဟာရမ်အဖွဲ့ကလူပေါင်း25ဦးကိုတတ်ခဲ့တယ်လို့နိုင်ဂျီးရီးယားအာဏာပိုင်တွေကပြောပါရယ်အသက်ခံရသူအများစုဟာငါးဖန်သမားတွေဖြစ်ပြီးတော့လူသူအယောက်ပေါက်နေတဲ့ဒိုရွန်ဘာဂါကဖြစ်ပါတယ်မျက်မြင်တချို့ကတော့တည်ဆုံသူ40လောက်ရှိတယ်ဆိုပြီးပြောပါရယ်လွန်ခဲ့တဲ့အပတ်အတွင်းမှာလဲဘောနူမှာဗူကူဟာရမ်အဖွဲ့ဟာအနည်းဆုံးလူပေါင်း45ဦးကိုတတ်ဖြတ်ခဲ့ပါတယ်မြန်မာငြိမ်းချမ်းရေးစနစ်ရှိမှပြည်내ပေါင်းစုံကတိုင်းရင်းသားတွေစုပေါင်းပြီးငြိမ်းချမ်းရေးနဲ့တရားမျှတရေးအတွက်ဒီကနေ့မှတောင်းဆိုလိုက်ပါတယ်မြန်မာစစ်တပ်ကပြစ်ခတ်လို့လူပေါင်း23ဦးသေဆုံးခဲ့ပြီးအခုလိုတောင်းဆိုခဲ့တာပါနိုဝင်ဘာလ19ရက်နေ့ဟာ9ရက်နေ့မှာကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုက်စား KI က KIA ကချင်လူမျိုးရေးတပ်ရဲ့ဗိုလ်လောင်းစစ်တပ်နန်းကြောင့်တရှိရာကိုအစိုးရတပ်ဖက်ကလက်နက်ကြီးကြီးကျတဲ့အတွက်ဗိုလ်လောင်း23ဦးကြာဆုံးခဲ့ရပြီးအတော်များများအပြင်းထန်ဒဏ်ရာရခဲ့ကြပါတယ်မြန်မာစစ်တပ်ဘက်ကတော့ဒါဟာသတိပေးတဲ့အနေနဲ့ပြစ်ခတ်တာလို့ပြောပါတယ်နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့တိုင်းရင်းသားခေါင်းဆောင်တွေဘက်ကပြင်ဆင်နေချိန်မှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါတရုတ်နိုင်ငံအနောက်ပိုင်းစီချွန်းပြည်နယ်ကလူနေသိပ်မထူထပ်တဲ့ဒေသမှာအင်အားပြင်းငလျင်တစ်ခုလှုပ်ခတ်ခဲ့တဲ့အတွက်လူ၄ယောက်သေဆုံးပြီး50ကျော်ဒဏ်ရာရသွားတယ်လို့ဒေသခံတာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။အမေရိကန်ဘူမိဗေဒစစ်တမ်းအရစီချွန်းပြည်နယ်ရဲ့ကန်ဒင်းမြို့နယ်ကနေ18မိုင်လောက်အကွာဒေသမှာစနေနေ့နေ့လယ်ပိုင်းကပြင်းအား 5.9 ရှိပြီးအနက် 14 ကီလိုမီတာလောက်ရှိတဲ့ငလျင်လှုပ်ခတ်ခဲ့တယ်လို့သိရပါတယ်။ဂျပန်နိုင်ငံအလယ်ပိုင်းမှာလည်းစနေနေ့ညကနဂါနိုနားကဒေသကိုဗိုလ်ပြပြီးပြင်းအား 6.8 ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့လို့အိမ်တချို့ပျို့ချပြီးလူ39ယောက်လောက်ဒဏ်ရာရခဲ့ပါတယ်လက်နက်မဲ့အာဖရိကန်လူမဲလူငယ်တဦးဖြစ်တဲ့မိုက်ကယ်ဘရောင်းကိုလူပြူရဲရာရှိတယောက်ကအမေရိကန်ပြည်ထောင်စုမစ္စဆိုရီပီနယ်ဖာဂူဆန်မြို့မှာပြစ်ခတ်ခဲ့ပြီးသေဆုံးခဲ့တာကြောင့် ဒီအမှုနဲ့ပတ်သက်ပြီးနောင်လာမယ့်တင်းလာနေ့အထိဂျူရီအဖွဲ့ဝင်တွေဆုံးဖြတ်ချက်ချနိုင်ပြီမှာမဟုတ်ပါဘူးတင်းလာနေ့အထိဂျူရီဖွဲ့ဝင်တွေပြန်လည်ဆုံးတွေ့နိုင်မှာမဟုတ်သေးဘူးလို့ခိုင်လုံတဲ့သတင်းအရင်းမြစ်တွေကပြောဆိုရတဲ့အကြောင်းဒေသခံသတင်းဌာနတွေကပြောပါရယ်ရဲရရှိဒရန်ဝီလ်စင်ကိုအမှုကျူးလွန်ကြောင်းဆွဲချက်တင်မယ်မတင်ဘူးဆိုတာကိုဂျူရီအဖွဲ့ဝင်တွေကဩဂုတ်လနောက်ပိုင်းတွေကဆွေးနွေးနေကြတာဖြစ်ပါတယ်နိုင်ငံသားအခွင့်အရေးတိုက်ပွဲဝင်ခဲ့တဲ့တကြွလှုပ်ရှားသူအဖြစ်ကနေအမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်မှာဖြစ်လာခဲ့ပြီးတော့လူချစ်လူခင်များတဲ့မာရီယန်ဘာရီဂျူနီယာဒီနေ့တနင်္ဂနွေနေ့အစောပိုင်းမှာကွယ်လွန်သွားခဲ့ပါတယ်အသက်88နှစ်အရွယ်ရှိပြီးဖြစ်တဲ့မစ္စတာဘာရီယာတခြားဆေးရုံတစ်ခုကနေဝါရှင်တန်ဆေးရုံကိုပြောင်းရွှေ့ပြီးနိုင်ပိုင်းအတွင်းမှာသေဆုံးခဲ့တာဖြစ်ပါတယ
်တင်းငွေနဲ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတော့တီးတန့်တွေ့ဆုံမေးမြန်းချက်ကိုတင်ဆက်ပေးပါတော့မယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးမှာအခက်အခဲတွေရှိနေသေးပေမဲ့ရအောင်မြင့်နိုင်သွားမှာဖြစ်တဲ့အကြောင်းအပြောင်းလဲတွေလုပ်ဖို့လိုနေတယ်ဆိုတာသိရင်မြန်မြန်ဆန်ဆန်ပြုပြင်ပြောင်းလဲတဲ့တတိရှိဖို့လိုအပ်ကြောင်း VOA မြန်မာပိုင်းနဲ့တီးတန့်တွေ့ဆုံမေးမြန်းခါမှာတော်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။လေပွင့်ဆိုင်ဆွေးနွေးရေးဆက်လက်တောင်းဆိုနေရတဲ့သဘောထားလူမျိုးရေးဘာသာရေးပဋိပက္ခတွေနဲ့ပတ်သက်တဲ့အမြင်စာရာတွေကိုလည်း VOA ဌာနမှဦးတန်းလွင်ထွန်းနဲ့ဆွေးနွေးထားတာကိုနားဆင်ကြည့်ပါရှင်
။ဟုတ်ကဲ့တောင်းအောင်ဆန်းစုကြည်ခင်ဗျာအခုလိုမအားမလတ်တဲ့ကြားထဲကနေပြီးတော့ကျွန်တော်တို့ VOA ကိုတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်။အခုပြီးခဲ့တဲ့မကြာသေးခင်ရက်ပိုင်းအတွင်းကပဲသမရာကြီးဦးသိန်းစိန်နဲ့လည်းကျွန်တော်တွေ့ဆုံခဲ့ပါတယ်။အဲတက်မတော်ကာကွယ်ဦးစည်းချုပ်နဲ့လည်းကျွန်တော်တွေ့ဆုံခဲ့ပါတယ်။သူတို့ရဲ့သဘောအရာဆိုလို့ရှိရင်တော့ဒီအထူးသဖြင့်တက်မတော်ရဲ့သဘောအရာဆိုလို့ရှိရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး436ကိုမပြင်တဲ့ဘက်ကနေပြီးတော့ပဲခိုင်ခိုင်မာမာရက်တည်ရဲဆိုတဲ့ပုံစံရှိပါတယ်။အဲ့တော့ဒီအခြေအနေအားပြင်ဆင်ဖို့လွယ်နိုင်ပါအောင်မလားဖြစ်နိုင်ပါအောင်မလားဆိုတာသုံးသပ်ပြီးပါလား
။ကျမတို့ဒီလှုပ်ရှားလှုပ်ခဲ့လွယ်နိုင်မယ်လို့တော့ဘယ်တော့မှမသုံးသပ်ခဲ့ပါဘူး။ဒါပေမဲ့ဖြစ်နိုင်မယ်ဆိုတော့အဓိကယုံကြည်ပါတယ်။ဒါကဘယ်တော့ဖြစ်မလဲဆိုတာတော့ဒီဟာမိကွင်းရှိတာပေါ့နော်။အနည်းနဲ့အမြန်ပေါ့။ဒါပေမဲ့မြန်လေးလေးနိုင်ငံအတွက်ကောင်းနေလေပဲ။ဘာဖြစ်လို့လဲဆိုတော့ပြင်ဖို့လိုတဲ့ကိစ္စတွေကိုမြန်မြန်ပြင်ရတဲ့တတိရှိရမယ်။မြန်မြန်ပြင်နိုင်တဲ့အရေးချင်းကျမတို့မှာအလုံးလိုတယ်။အဲ့တော့မြန်လေးတိုင်းပြည်မနာလေပဲ။
ဟုတ်ကဲ့ခင်ဗျာအခုဒီနေရာမှာတော့ဒီပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အမူကြမ်းလေးတွေဆွေးနွေးနေကြတာပေါ့ဆွေးနွေးတဲ့နေရာမှာဆွေးနွေးတဲ့အဓိကအကြောင်းရင်းတွေကဒီတက်မတော်သားကိုယ်စားလှယ်တွေရဲ့မဲပေးနဲ့မဲဆန္ဒတွေကိုကြော်လွန်ပြီးတော့လှုပ်ပိုင်ခွင့်ပုံစံမျိုးသဘောမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့တက်မတော်ကခါခါသေးသေးဖြစ်နေတယ်ဆိုတော့သုံးသပ်ချက်တွေလည်းရှိပါတယ်အဲ့တော့ဒီလိုသားဟိုမညှိနှိုင်းနိုင်ဘူးဆိုလို့ရှိရင်ဘယ်လိုနည်းလမ်းနဲ့ဖြစ်အောင်တို့ရှော့လုပ်လို့ရနိုင်မယ်ခင်ဗ
ျခုကညှိနှိုင်းနေဆိုတဲ့စကားကိုတုံ့တယ်ဒါကြောင့်မလို့ဘူးညှိနှိုင်းမှုစင်ဒီဇိုင်းအနယ်လီကတောင်းခံခဲ့တာပါအခုမှတောင်းတာလည်းမဟုတ်ပါဘူးမနေ့တနေ့ကမှအဲဟိုလနှစ်လမှမဟုတ်ပါဘူးဒီဇိုင်းမှမှအနယ်လီကနိုင်ငံရေးအဖြေရှာဖို့ဆိုတာဆွေးနွေးရမယ်ညှိနှိုင်းရမယ်တိုင်ပင်ရမယ်ဆိုတာအဲ့ဒီမူပေါ်မှာရပ်တည်ခဲ့တယ်အခုကျွန်တော်ဆွေးနွေးရှိလို့ရှိနေအရင်နှစ်စောစောပိုင်းကလေးကနေပြီးတော့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲဆိုတာတောင်းခဲ့တဲ့ဟာဟာဒီလိုပြဿနာတွေကိုကြိုတင်ပြီးတော့ပြေလည်အောင်လို့လုပ်ဖို့ပါအခုကွန်ကပြောသားတဲ့အထက်မှာခါခါသီးဆိုတဲ့အသုံးနှုန်းကိုသုံးသွားတယ်နော
်
အဲ့လိုခါခါသီးဆိုတဲ့ပုံစံတွေကိုမပေါ်စီခြင်းလို့တစ်ဖက်နဲ့တစ်ဖက်ညှိနှိုင်းပြီးတော့သိမ်မွေ့အောင်လို့ချိုးမွေ့အောင်လုပ်ချင်တာပ
ါဟုတ်ကဲ့အဲ့တော့အများပြောနေကြတာကတော့ဒီလိုညှိနှိုင်းတဲ့အထက်မှာတက်မတော်သားကိုယ်စားလှယ်တွေရဲ့အခမ်းအနားကိုထောက်ပြပြောတာပုံများပါတယ်ဒါပေမဲ့လည်းဒီကိစ္စမှာလွတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့နေရာမှာတခြားလွတ်တော်ကိုယ်စားလှယ်တွေလည်းပါတယ်လေအထူးသဖြင့်အများစုဖြစ်တဲ့ဒီဒီခိုင်ဖြိုးပါတီရဲ့ကိုယ်စားလှယ်တွေရဲ့သဘောထားဆန္ဒတွေလည်းရှိတယ်ဆိုတော့ဖွဲ့စည်းပုံအခြေခံပြင်ရေးအချက်တွေထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လူလားချက်နဲ့ဒီပြည်ခိုင်ဖြိုးအဖွဲ့ရဲ့လူလားချက်တွေရာရောနှိစရရပါတယ်
ဒီအဓိကဖြစ်တဲ့436နဲ့ပတ်သက်လို့ဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားပါတီပြည်ခိုင်ဖြိုးပါဝင်ပါတော့တခြားပါတီတွေရဲ့အမြင်တွေကတိတ်မကွဲပြားပါဘူးပြည်ခိုင်ဖြိုးကလည်းဒီလိုပဲဒီ436ကိုပြင်သစ်နေဆိုတာကိုလည်းတင်ပြတာလည်းဒါကြားခဲ့မှာဖြစ်ပါတယ်အဲ့တော့ဒီလောက်မကွာခြားပါဘူးဘယ်လိုပုံစံနဲ့ပြင်မလဲဆိုတော့အဖွဲ့တစ်ခုနဲ့တစ်ခုမတူဘူးပေါ့နော
်
ဥပမာဆိုလို့ရှိရင်တိုင်းရင်းသားအဖွဲ့နှစ်ဖွဲ့ကနေဘယ်လိုပုံစံနဲ့ပြင်ရင်လဲဆိုတာကိုတင်ပြတာလည်းရှိပါတယ်အဲ့ဒါဆိုရင်ဟိုကျမတို့ NLD တင်ပြတဲ့ပုံစံနဲ့ထပ်သေးတော့မဟုတ်ပါဘူးဒါပေမဲ့လည်းဒါညှိလို့ရတဲ့ကိစ္စပါသဘောကတော့တူတူပါပဲ ဥတီချက်ကတူတူပါပဲဥတီချက်ကဘာလဲဆိုတော့ပြည်သူတွေရဲ့ပြည်သူတွေကနေပြီးတော့ရွေးချယ်တင်မြှောက်လောက်တဲ့လိုက်တဲ့ကိုယ်စားလှယ်တွေဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးမပြင်ရေးကိုဆုံးဖြတ်ပိုင်ခွင့်ရှိနိုင်ရမယ်ဆိုတဲ့မူပါပဲ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီဟိုမနေ့ကလည်းအုတ်ထရီသူရဦးရွှေမန်းကဒီ timeline ပေါ့နော်သူရဲ့အချိန်စရာကိုကျွန်တော်ရှင်းပြပါရစေဒီအခု25ရက်နေ့အပြီးမှာဆွေးနွေးပြီးပြီဆိုလို့ရှိရင်လာမယ့်12ကြိမ်မြောက်မှာဒါအကြမ်းရေးဆွဲထားတာကိုတင်ပြပြီးတော့မဲခွဲဆုံးဖြတ်မယ်အရေးရှိပါတယ်အဲ့ဒါကမှလိုအပ်လို့ရှိရင်လူမှုဆန္ဒခံယူပွဲလုပ်ပါမယ်အဲ့ဒီလူမှုဆန္ဒခံယူပွဲလုပ်ပြီးတာတော့မှပဲပြင်ရမယ့်အချက်တွေကိုဒီ2015ရွေးကောက်ပွဲအပြီးမှာမှပေါ်လာမယ်နောက်လွတ်တော်အသစ်ကအတည်ပြုပေးရမယ်အဲဘာကြောင့်လဲဆိုတော့ဒီထဲမှာပါတဲ့အရေးကြီးတဲ့အချက်တွေဟာအခုအုပ်ချုပ်ရေးတရားစီရင်ဆိုတဲ့ရန်ရဟိုမန်နိုင်တွေကိုရုပ်ကြီးမထိခိုက်သွားစေခြင်းလို့ဆိုတဲ့အကြောင်းပြချက်ရှိပါတယ်ဒီအကြောင်းပြချက်ကဒါဒေါ်ဆန်းစုကြည်အနေနဲ့ရောဒါမှန်ကန်တဲ့အကြောင်းပြချက်ဖြစ်တယ်လို့ယူဆသလားခင်ဗျာဒါကဒီမှာဟိုပြင်လိုက်တဲ့ကိစ္စတွေဟာအခုလက်ရှိလွတ်တော်တက်တန်းထဲမှာပဲအတည်ပြုပေးလို့မရနိုင်ဘူးလားခင်ဗျာ
ဒီကိစ္စတွေကလည်းဒီလိုဆွေးနွေးကျင်နိုင်ပြီးတော့လုပ်လိုက်မယ်ဆိုလို့ရှိရင်ပြည်သူတွေအနေနဲ့စိတ်အေးသွားမှာပါအခုဟာယုံကြည်ချက်နည်းနေတာပေါ့နော
်
စိတ်ပူကြတာပေါ့စိုးရင်ကြတာပေါ့ဒါဘယ်လိုလဲအချိန်ဆွဲခြင်းလို့လားမပြင်ခြင်းလို့လားဆိုတာတကယ်ဆိုတော့လပိုင်းစောပြီးတော့ပြင်သည်ဖြစ်စေမပြင်သည်ဖြစ်စေတကယ်ပဲပြည်သူလူထုအနေနဲ့မိမိတို့လိုချင်တဲ့မိမိတို့ရဲ့ဆန္ဒအတိုင်းဖွဲ့စည်းပုံအခြေခံမှုတွေကဖြစ်သွားမယ်မိမိတို့လိုချင်တဲ့အစိုးရမျိုးတက်လာနိုင်မယ်ဆိုလို့ရှိရင်လာပိုင်းတော့စောင့်ရတာကိုစိတ်ထဲမှာစိုးရိမ်စိတ်များမှာမဟုတ်ဘူးအခုတော့ဒုလောဒုလောလို့ဖြစ်နေတာဟာတကယ်အဓိကဆွေးနွေးတိုင်ပင်ပြီးတော့ဖြေရှားရမယ်ပုံကိုယ်တွေနဲ့ဖွဲ့စည်းတွေကြားထဲမှာဆွေးနွေးတိုင်ပင်မှုမရှိသေးလို့ပါပဲ
ဟုတ်ကဲ့ခင်ဗျအစောကဒေါအောင်ဆန်းစုကြည်ပြောပါတယ်436ပြည်ရင်းမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့အယူအဆတင်ပြချက်တွေနဲ့တခြားပါတီအဖွဲ့စည်းတွေဖြစ်ခိုင်းမျိုးအပါအဝင်အဖွဲ့စည်းတွေရဲ့အယူအဆသိမ့်မကွာဘူးပေါ့နော်အဲလာလူပဲဦးသူရောက်ရှိမှန်းကလည်းဒီလိုပဲပြောပါတယ်ဒါပေမဲ့အပြင်ဘက်မှာတချို့ဟိုမင်းများစုံစမ်းရသမျှဆိုလို့ရှိရင်အထူးသဖြင့်ဒါ59စာလုံးပြင်ဖို့အရေးမှာဆိုလို့ရှိရင်တော့ဒီပြည်ခံပြိုးပါတီတွေကအမှတ်တချို့ကကိုယ်တိုင်ကဒါကိုလက်မခံနိုင်ဘူးဆိုတဲ့အမျိုးပြောထားရရှိတော့အဲဒီ59စာလုံးပြင်ရေးကရောမဖြစ်နိုင်တော့ဘူးလားဆိုတာမျိုးမေးစရာရှိပါတယ
်ဒါပေမဲ့436ကိုပြင်လိုက်မယ်ဆိုလို့ရှိရင်59စာလုံးဆိုတာလေပြည်သူ့ရဲ့စံတအတိုင်းပဲဖြစ်ရမှာပါပဲတကယ်တော့နောက်ဆုံးကြတော့ဒါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့စံတကလည်းအဓိကမဟုတ်ဘူးတရားခိုင်ဖွံ့ဖြိုးရေးပါတီရဲ့စံတကလည်းအဓိကမဟုတ်ဘူးတမတော်ရဲ့စံတကလည်းအဓိကမဖြစ်ရဘူးတကယ်ကတော့အဓိကဖြစ်ရမှာပြည်သူ့ရဲ့စံတပဲပြည်သူ့ရဲ့စံတကဒီအဓိကဖြစ်အောင်လုပ်နိုင်မဲ့ပြုပြင်ပြောင်းလဲမှုတွေကအရင်ဆုံးလုပ်ရမှာဖြစ်ပါတယ်ဒါမှမဟုတ်ကျမတို့အရင်နဲ့436ကိုအဓိကထားတာပါ59စာလုံးကိုအရေးမကြီးဘူးလို့ယူဆလို့မဟုတ်ပါဘူးဒါမှမဟုတ်436ကိုပြင်မှသာလေတခြားပုံမှန်တွေလည်းတခြားဖွဲ့စည်းပုံအခြေခံဥပဒေကအစိပ်ပိုင်းနေတယ်ပြည်သူ့စန္ဒနဲ့ကိုက်ညီစွာပြင်နိုင်မှာမဟုတ်လို့ဖြစ်ပါတယ
်ဒီပြည်သူ့စန္ဒနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ရဲ့ပါတီကလည်းမဲလက်မှတ်တွေပေါ့နော်သူတို့သဘောထားစန္ဒလက်မှတ်တွေ5သန်းခောက်ယူပြီးတော့လွှတ်တော်ကိုတင်ပြထားတာရှိပါတယ်ဒါပေမဲ့တက်မတော်ကာကွယ်ဦးစည်းချုပ်ကတော့ကျန်တဲ့လူတွေရဲ့သဘောထားစန္ဒတွေကိုကြည့်တော့လို့မယ်လို့ပြောပါတယ
်ဒီလိုဆိုရင်ပြည်လုံးပြည်သူစန္ဒခံနေပဲလှုပ်လိုက်လေကျမတို့ကတော့အစင်းသိမ့်မယ
်ဟုတ်ကဲ့
အဲ့လိုဆိုရင်ကျန်တဲ့သူတွေရဲ့စန္ဒတွေလည်းပါလာမှာပေါ့
ဒီလိုပြည်လုံးကျစန္ဒခံရင်ပဲလှုပ်ဖို့ဆိုတာကဘယ်လိုတင်ယူရမလဲခင်ဗျာဒါလွတ်တော်ထဲမှာအထူးအဆိုပြုချက်တင်ယူရမှာလား
ဟုတ်တာပေါ့ဒါအခုတောင်းမှဒါဥပဒေကြမ်းတစ်ခုဆွဲနေပြီဒါကတော့ဟိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်တွေတချို့ကိုပြင်ဖို့ဆုံးဖြတ်တယ်ဆိုလို့ရှိရင်အဲဒီပုံမှန်စနစ်နဲ့အညီပေါ့နော်လောက်ရမယ့်ခြေလှမ်းတွေပေါ့436ပဲပြောပေါ့လေပုံမှန်စနစ်မဟုတ်ဘူးဟို chapter
ခန်းစနစ
်ကဲခန်းစနစ်နဲ့ပတ်သက်တဲ့စီမင်းစီကနေအရာလောက်ရမယ်ဆိုတော့436အရာဆိုလို့ရှိရင်95ရာခိုင်နှုန်းကျော်ကနေပြီးတော့တည်ပြုပြီးလို့ရှိလို့ရှိရင်တောင်မှဆန္ဒခံယူပွဲလောက်ရမယ်အဲ့တော့အဲ့ဒီဟာအတွက်ဆိုပြီးတော့ရည်ရွယ်ပြီးတော့ဟိုဥပဒေကြမ်းကိုစပြီးတော့ကင်တွင်းနေတာဖြစ်ပါတယ
်
ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်နောက်ဆုံးကြတော့လွတ်တော်ကပြည်သူလူထုရဲ့စန္ဒကိုအဓိကထားမယ်ဆိုလို့ရှင်လွတ်တော်ကတမတော်သားကိုယ်စွဲများအပါအဝင်ပြည်သူလူထုရဲ့စန္ဒကိုခံယူပါမယ်ဆိုပြီးတော့ဆုံးဖြတ်လိုက်လို့ရှင်ဒီခါပြီးသွားတာပဲဆုံးဖြတ်လို့ရတာပဲပြည်သူဒီပြည်လုံးကျပြည်သူစန္ဒခံယူပွဲလုပ်လို့ရတာပဲကျမတို့ကတော့လုပ်ဖို့အစဉ်သင့်မယ်ဒီခ
ါဟုတ်ကဲ့အဲ့တော့ ကျွန်တော်တို့သတိထားမိတာကမကြသေးခင်ရပိုင်းတွေအတွင်းဒေါန်ဆန်းစုကြည်ခီးသွားပြီးတော့လူလူဟောက်ပြောပွဲတွေမှာပြောတာကဒီလွှတ်တော်ထဲမှာ436ပြင်ဆင်ရေးဆွေးနွေးတာတွေကိုသတိထားစောင့်ကြည့်ကြပါအဲဟိုဖြစ်လာနိုင်ခြေတွေကိုလည်းလေးလာထားကြပါဆိုတော့တကယ်လို့သာလွှတ်တော်ထဲမှာမဖြစ်နိုင်ဘူးဆိုလို့ရှိရင်ဒီလိုပြည်လုံးကျဆန္ဒခံယူပွဲတောင်းဆိုပြီးတော့သဘောမျိုးရှေ့တိုးလုပ်ဖို့အစီအစဉ်ကဒါကိုပြောတာလားခင
်ဗျ။မြို့ကျမတို့ကနံပါတ်၁ကပြောတာတော့ပြည်သူလူထုကနေပြီးတော့ဒီတိုင်းပြည်မှာနိုင်ငံရေးကဘာတွေဖြစ်နေလဲဆိုစိတ်ဝင်စားဖို့လိုတယ်တက်တက်ကြောကြောနဲ့လေ့လာဖို့လိုတယ်ဒါမှသာနေပြည်သူအုပ်ချုပ်ရေးဆိုတဲ့ဒီမိုကရေစီစနစ်ဟာခိုင်မြဲနိုင်မှာဒါမှမဟုတ်အရေးကြီးတာနံပါတ်၁ကပြည်သူလူထုစိတ်ဝင်စားဖို့နားလည်ဖို့ပဲဘာတွေဖြစ်နေလဲဘယ်ပါတီတွေကဘယ်လိုတက်တည်တယ်ဘယ်သူတွေကပြည်သူ့ဆန္ဒကိုအလေးထားတယ်ပြည်သူ့ဆန္ဒနဲ့ကိုက်ညီတဲ့အဆိုတွေကဘယ်ဟာတွေလဲဆိုတာပြည်သူတွေသိဖို့လိုတယ်ဒါမှလည်းပြည်သူတွေနဲ့ဆုံးဖြတ်နိုင်မှာတို့ဘယ်လိုဘယ်ဘက်ကရပ်တည်မလဲဘယ်လိုရပ်တည်မလဲဆိုတာအဲ့ဒါနံပါတ်၁ပဲအရေးကြီးဆုံးပဲဒီကျမတို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အပါအဝင်ပေါ့နော်ပါတီအဖွဲ့အစည်းတွေကဘယ်လိုခြေလှမ်းလှမ်းမယ်ဆိုတာဒုတိယပဲ
ဟုတ်ကဲ့ဒီပြင်ဆင်ရေးတွေနဲ့ပတ်သက်လို့ရဲ့အဲဒီလိုမိကွန်းလေးတစ်ခုကြံနေခဲ့တာကပုံမှန်59စာလုံးပြင်ဆင်ရေးကိစ္စမှာဟိုပြင်ဂျင်းတလောက်မပြင်နိုင်ခဲ့ဘူးဆိုလို့ရှိရင်ဒါဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီနိုင်ငံတော်အကြီးအကဲဖြစ်ပိုင်ခွင့်ကိုကန့်ကွက်သူတွေရှိနေခဲ့တယ်ပေါ့နော်ဒါဆိုလို့ရှိရင်ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တခြားဘယ်သူ့အမြန်ဟိုရွေးကောက်ပွဲပြီးလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုလက်ရှိပြည်လွှတ်တော်ထဲမှာရှိနေတဲ့ပြည်သူ့ကိုယ်စားလှယ်အရေးအတွက်တော့ပုံများမယ်ဆိုတာမှန်မယ်ဆိုတာကျွန်တော်တို့ဒါဟိုသုံးသပ်လို့ရပါတယ်အဲ့တော့ဟိုနိုင်ငံတော်အကြီးအကဲလောင်းပေါ့နော်ဒုတိယသမ္မတရာထူးတင်မြှောက်ပေးရတော့ဝင်ဆိုတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လိုပုံကူမျိုးရထားတာရှိသလဲဆိုတာလေးသိချင်တယ်ဒါကလည်းပြည်သူတွေအနေနဲ့ဒီအချိန်မှာစိုးစိုးစီးဒုတိယ line ပေါ့နော်ဟိုချပြဖို့အစီအစဉ်ရှိလားခင်ဗျ
မရှိပါဘူးအခုဒီလိုအချိန်မှာဆက်ပြောင်းအစီအစဉ်မရှိပါဘူးဆက်ပြောင်းရမယ့်အချိန်လည်းမဟုတ်သေးပါဘူ
းဟုတ်ကဲ့ခင်ဗျာဒါဆိုလို့ရှိရင်အစောကဒေါ်ဆန်းစုကြည်ပြောတဲ့အထက်မှာဒီလေးပွင့်ဆိုင်ဆင်းရွေးပွဲဖြစ်အောင်ဆက်ပြေးကြိုးပမ်းနေတဲ့အကြောင်းလေးရှိပါတယ်သမရဦးသိန်းစိန်ကရောဗိုလ်ချုပ်ကြီးမင်းအောင်လိုင်းကပါဒီလေးပွင့်ဆိုင်ဆင်းရွေးပွဲအစားအများနဲ့ပို့ပြီးတော့အကျုံးဝင်တဲ့ဆင်းရွေးပွဲတွေသွားကျင်တယ်ဆိုပြတဲ့သဘောကိုပြောပါတယ်အဲ့တော့ဒီလေးပွင့်ဆိုင်ဆင်းရွေးပွဲကဖြစ်နိုင်ပါတော့မလားဒါဆိုလို့ရှိရင်တခြားဘလို့နီးလန်းရှိအောင
်လဲပထမအဆုံးကျွန်မပြောချင်တာဒီလေးပွင့်ဆိုင်ဆွေးနွေးပွဲဆိုတော့ကျွန်မတို့တောင်းဆိုခဲ့တာဆိုလို့ရှိရင်တစ်နှစ်ကျော်ပြီပေါ့နော်အရင်နှစ်စောစောပိုင်းကတောင်းဆိုခဲ့တာပါအဲ့ဒီကလေးကပို့ပြီးတော့အများပါဝင်စီခြင်းနဲ့ဆွေးနွေးဒီလိုဆွေးနွေးပွဲတွေဒီလိုလောက်အောင်ဆိုတဲ့အဆိုပြုချက်တွေဒီလိုအကြံပေးချက်တွေလည်းတစ်ခါမှမရှိခဲ့ဘူးအခုနောက်ပိုင်းမှာမှဒီလိုပြောလာတာရှိတယ်အဲ့တော့ကျွန်မကတော့ဒီဒါလည်းကျွန်မပြောဖို့ပါတယ်အရင်31ရက်နေ့အောက်တိုဘာလကပေါ့နော်14ရက်တွေ့တဲ့ကိစ္စမှာအဲ့ဒီဟာကိုဘယ်လိုသဘောရလဲဆိုတော့ကျွန်မအဲ့ဒီမှာရှင်းရှင်းလင်းလင်းပြောပြပါတယ်ဒီ14ရက်တွေ့တယ်ဆိုတာတကယ်ထိရောက်မဲ့တွေ့ဆုံပွဲတွေထိရောက်မဲ့လေးပွင့်ဆိုင်ကျွန်မလေးပွင့်ဆိုင်ကိုဘာဖြစ်လို့ထိရောက်မဲ့လို့ပြောရဆိုတော့ဆက်ပြီးတော့ရှင်းပြပါမယ်တကယ်ထိရောက်မဲ့လေးပွင့်ဆိုင်နေဆိုတော့ line တွေ့ဆုံပွဲဖြစ်မြောက်စေရေးအတွက်လမ်းခင်းပေးတာဆိုရင်ကောင်းပါတယ်လမ်းလွှဲတဲ့ပုံစံနဲ့လုပ်တယ်ဆိုလို့ရှင်တော့ဒါကတော့ကျွန်မတို့အနေနဲ့ဒါမသဘောမတူနိုင်ဘူးဒါကျွန်မတို့ကောင်းတယ်လို့မသတ်မှတ်ဘူးလို့ဆိုကျွန်မတို့ပြောပါတယ်ကျမတို့လေးပွင့်ဆိုင်လို့ပြောတာဟာတခြားလူတွေကိုထားပေးခဲ့ခြင်းလို့မဟုတ်ပါဘူးထိရောက်စေခြင်းလို့ပါဟိုကဘာပေါ်မှာပေါ့နော်အပေးယူလို့ပြီးတော့တိတ်ချသိအရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးပြီးတော့ညှိနှိုင်းပြီးတော့အဖြေရှာတဲ့အခါမှာဆိုလို့ရှိရင်အစပိုင်းမှာဆိုရင်အလုံးပါဝင်မှုဆိုင်အင်တန်ခက်ပါတယ်ထိရောက်မှုဆိုတာမဖြစ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာဆိုရင်အင်တန်မှတူတူသိလောက်ရပါတယ်ဥပမာဆိုရင်တောင်အာဖရိကပေါ့နော်တောင်အာဖရိကမှာပထမဆုံးကဆို ANC နဲ့အဲ့ဒီအဲဒီကတ်နယ်လို့ပဲပြောတာပဲနောက်တော့မှကိုဒက်ဆာတို့ဘာလို့ပေါ်လာတာပေါ့တစင်တစင်ဒါတော့မှကိုဒက်ဆာတက်ကနေပြီးတော့တက်ရဆိုင်သွားပြီးတော့ပြုတ်ပြတ်သွားပြီးတဲ့အခါကျတော့တခါ ANC နဲ့ဒီကလတ်တို့နဲ့ပြန်ပြီးတော့ပြောပြီးတော့မှနောက်တစ်ခါကိုဒက်ဆာ2ဖြစ်အောင်လို့လုပ်ရတာစသဖြင့်ပေါ့နော်နောက်ဟိုမြောက်အိုင်လန်ကိစ္စမှာကြီးလိုက်လို့ရှင်တယ်ဒီတိုင်းမှာပဲသူတို့နောက်ဆုံးကပါတီ10ပါတီ9ပါတီလောက်ပါလာပေမဲ့ပထမဦးဆုံးပိုင်းမှာဆိုလို့ရှင်ဗြိတိရှ်အစိုးရနဲ့ Irish အစိုးရနဲ့တိုင်ပင်ရတယ်နော်ဘရောIRA နဲ့တောင်မှ IRA နဲ့တောင်မှသူတို့ရှုတ်ဖွဲ့ဆွေးနွေးတာတွေရှိခဲ့တယ်အဲဒီတော့ဆွေးနွေးတယ်ဆိုတော့သူတို့ဝင်မခံခဲ့ပြန်နဲ့နောက်ကျတော့ပေါ်လာတယ်အဲ့တော့ဒါမျိုးဟာထိရောက်မှုအတွက်ဆိုရင်စောစောပိုင်းမှာဆိုလို့ရှိရင်တော့ဟိုအင်မတန်တူတူတိတ်တိတ်နဲ့လူနည်းစုကနေလုပြီးတော့လမ်းခင့်လိုက်တာပဲဒီ ANC နဲ့ The Cloud တို့ဆွေးနွေးပွဲဟာကျန်တဲ့လူတွေချန်ပစ်ခဲ့တာမဟုတ်ဘူးကျန်တဲ့လူတွေဝင်လာနိုင်တဲ့ Godessa အတွက်လမ်းပေးလိုက်လမ်းဖွင့်ပေးလိုက်တာဖြစ်ပါတယ် ဲ့ဒါကြောင့်မလို့ကျမတို့ကလေးပွင့်ဆိုင်တောင်းနေဆိုတာဟိုလုထားပေးခဲ့စီခြင်းလို့ဒီလုထားပေးခဲ့စီခြင်းလို့မဟုတ်ပါဘူးထိရောက်စင်ခြင်းလို့ဟိုတခြားအများပါဝင်နိုင်တဲ့လမ်းတစ်ခုကိုစပြီးတော့ဖွင့်ပြီးတော့ခင်းလိုက်ခြင်းလို့လား
ဒါဆိုလို့ရှိရင်ကြံနေခဲ့တဲ့ဒီတခြားပါတီအဖွဲ့အစည်းကိုစားပြုအဖွဲ့တွေကနေပြီးတော့သူတို့ကိုစားပြုပါတယ်ဆိုတဲ့ပုံစံမျိုးတကယ်ကိုရုံရုံကြည်ကြည်နဲ့ရှိလာအောင် NLD အနေနဲ့ရောတောင်ဆန်းစုကြည်အနေနဲ့ရောဘယ်လိုကြီးကပ်ဖို့ရှိလဲ
သူတို့ကိုကိုစားပြုတယ်ဆိုတာအခုဟာ69ပါတီလားရှိတယ်ကျမတို့ခုနက69ပါတီကိုလုံးဝကိုစားပြုတယ်လို့ကျမတို့မဆိုလို့ပါဘူးဒါပေမဲ့တချို့ကဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းရင်းသားတွေကိုကိုစားမပြုဘူးဆိုတော့အဲ့ဒီဟာတော့ကျမတို့ကနေပြီးတော့ရဲရဲဝင်းဝင်းညှင်းဆန်နိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲမှာကိုတိုင်းရင်းသားတွေအများကြီးပါတယ်2012ကြားပြရွေးကောက်ပွဲမှာဆိုလို့ရှိရင်ကျမတို့ရှင်ပြိုင်ခဲ့တဲ့တိုင်းရင်းသားဟိုနယ်မြေက၃ခုပေါ့နော်၃ခုထဲကကျမတို့ကနှိုင်းနှင်းရမှာအရွေးခံရပါတယ်1990ရွေးကောက်ပွဲမှာဆိုလို့ရှိရင်လည်းတိုင်းရင်းသားဒီမဲဆန္ဒနဲ့တရားနဲ့69ခုမှာဆိုလို့ရှိရင်တရားနဲ့63ခုမှာဆိုလို့ရှိရင်ကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်က89နေရာမှာအရွေးချက်ခံရပါတယ်အဲ့တော့ကျမတို့ရဲ့တိုင်းရင်းသားတွေကိုကိုစားပြုမှုဟာမနှဲပါဘူးဒီအပြင်မှာလည်းကျမတို့အဲ့ဒီ1999ရွေးကောက်ပွဲတုန်းကအများဆုံးအနိုင်ရရှိခဲ့တဲ့ရခိုင်အဖွဲ့နဲ့ရှမ်းအဖွဲ့နဲ့ကျမတို့မဟာမိတ်အနေနဲ့အခက်ခဲဆုံးအကြက်တဲဆုံးကာလမှာကျမတို့ရပ်တည်ခဲ့တယ်တူတူပေါ့နော် CRPP နဲ့တူတူကျမတို့ရပ်တည်ခဲ့တယ်အဲ့တော့ကျမတို့ဟာတိုင်းရင်းသားတွေနဲ့နှိစမှုလည်းရှိပါတယ်ကျမတို့ကိုယ်တိုင်လည်းတိုင်းရင်းသားတွေကိုကိုစားပြုတဲ့အဖွဲ့တစ်ခုဖြစ်ပါတယ်ဗမာတွေပဲကိုစားပြုတာမဟုတ်ပါဘူးဒီပြည်ထောင်စုတိုင်းရင်းသားတွေအားလုံးကိုကိုစားပြုတာပါအဲ့တော့ဒီဟာတိုင်းရင်းသားတွေကိုကျမတို့ကကိုစားမပြုဘူးတိုင်းရင်းသားတွေနဲ့မဆိုင်ဘူးဆိုတာတော့ကျမတို့ဒီဟာတော့လက်မခံပါဘူးဒါပေမဲ့69ပါတီစလုံးကိုကျမတို့ကိုစားပြုတယ်လို့ကျမတို့မပြောလို့နောက်ပြီးတော့လည်း69ပါတီလုံးကိုလည်းကျမတို့ကိုစားပြုစရာမလိုပါဘူ
း
နောက်သူ့အချိန်သူ့အခါဆိုရင်ပါဝင်သင့်တဲ့အင်အားစုတွေအားလုံးပါလာဖို့ကိုကျမတို့ဥတည်မှာပါ
အဲ့တော့တကယ်လို့ဒါဒီလိုလေးဝန်းဆိုင်စင်နွေဖြစ်လာပြီဆိုလို့ရှိရင်ဒေါက်ဆန်းစုကြည်အနေနဲ့အဓိကထားဆွေးနွေးညှိနှိုင်းခြင်းနဲ့ခေါင်းစဉ်တစ်ခုပြောပြပါလားအ
ဲ့ဒါကတော့ပြောရမယ်ဆိုလို့ရှိရင်2015အလွန်ပေါ့အခုဟာကျမအမြင်မှာတော့ဒီအစိုးရရောတခြားပါတီတွေရောနိုင်ငံရေးအင်အားစုတွေရောပြည်သူလူထုက2015အလွန်ကိုစိတ်ပူနေကြတယ်ဘာဖြစ်မလဲအဲ့တော့ဒီစိတ်ပူစိုးရိမ်စိတ်တွေမရှိအောင်လို့စောစောတည်းကနေပြီးတော့ကျမတို့ဟာဘယ်လိုပုံစံနဲ့2015နောက်ပိုင်းမှာအမျိုးသားရင်ကြားစီခိုင်ခိုင်မာမာနဲ့ကျမတို့ချောချောမွေ့မွေ့ဆက်ပြီးသွားမယ်ဆိုတာကိုအဲ့ဒီဟာကိုဖြေရှားဖို့ကျမတို့ဆွေးနွေးဖို့လိုတာပ
ါဟုတ်ကဲ့ခင်ဗျဟိုမြန်မာနိုင်ငံမှာကတခြားဟိုဖွံ့ဖြိုးပြီးနိုင်ငံတွေလိုလူထုစက်တမ်းဒီကြေကြေနံနံမရှိသေးဘူးအထူးသဖြင့်နိုင်ငံကောင်းဆောင်တွေနိုင်ငံရေးပါတီတွေရဲ့လူတို့ရဲ့အကြိုက်ပေါ့နော်လူတို့ကဘလောက်လက်ခံတယ်လဲသူတို့ရဲ့ထောက်ခံမှုဘယ်နေရာခိုင်နှုန်းရှိနေပြီလဲဆိုတော့ခိုင်လုံးနဲ့ခိုင်မမာယူလို့ရမယ်စစ်တမ်းတွေတော့မရှိသေးပါဘူးဒါပေမဲ့လည်းအခုအချိန်မှာကတော့သဘောထားအမြင်တွေအမျိုးမျိုးပြောနေတော်တော်လေးလဲဟိုသတင်းစာဆောင်တဲ့ဘက်အစင်းပိုင်းမှာလည်းလွတ်လပ်ရှိလာတဲ့အခါကျတော့ဒီစာနယ်ဇင်းသတင်းစာစာသမားတွေရဲ့အမြင်အရာကိုပဲပြောကြရမယ်ဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပါအရင်ကလိုယာနှုံးပြေနီးပါလူလူထောက်ခံမှုရတယ်ဆိုတဲ့အနေထားနေပြီးတော့နည်းနည်းရောကြလာပြီးတော့ဝေခံမှုတွေအာမရဘူးလို့ပြောတဲ့အန်ထွက်နေတယ်အဲ့ဒါအင်းနဲ့ပတ်သက်လို့ရောဒေါအောင်ဆန်းစုကြည်အနေနဲ့ဘယ်လိုမြင်ပါလဲ
ကျွားတော့ဒါကိုစိတ်မပူပါဘူးနောက်ပြီးတော့လူလူစစ်တမ်းဆိုတာနောက်ဆုံးကြတော့လူပြည်သူလူထုကပဲဆုံးဖြတ်ချက်ပေးတာပဲတခြားနိုင်ငံခြားကလူလူစစ်တမ်းကောက်ယူတာတွေဒါမှမှားပြီးတော့ရွေးကောက်ပွဲရလတ်တရားစစ်တမ်းကောက်ယူတာနဲ့တလွဲစီဖြစ်ခဲ့တာဒါကိုတွေ့ခဲ့ရတာပဲဒါတော့မှတည်တည်ဆဲဆဲစနစ်တကျစစ်တမ်းကောက်ယူတဲ့ဟာတွေပေါ့နော်အဲ့တော့အမြင်တွေကတော့အမျိုးမျိုးရှိမှာပေါ့ကျမတို့2012တုန်းကလည်းဒီအတိုင်းပဲပြောခဲ့တာပဲ1999လို့မြို့သားဒီမိုကရေစီဖွဲ့ချုပ်ကအောင်မြင်မှုရှိမှာမဟုတ်ဘူးဆိုပြီးပြောခဲ့တာပဲဒါပေမဲ့လည်းကျမတို့ကဒီဟာတွေကိုအောင်မြင်မှုရှိတာမရှိတာဟာပြည်သူလူထုရဲ့လက်ထက်မှာပဲလို့ဒီလိုပဲကျမတို့ဟိုခံယူပါတယ်အခုနောက်ပိုင်းမှာဆိုလို့ရှိရင်လည်းဆိုတော့ကျမမကြခင်တုန်းကဆိုလို့ရှိရင်ကြားကိုကျမသွားခဲ့ပါတယ်သွားခဲ့တဲ့အခါကျတော့ကြားကနေပြီးတိုင်းရင်းသားပြည်သူလူထုကအများကြီးထောက်ခံတာကိုကျမတို့တွေ့ခဲ့ရတယ်အဲ့တော့ဒီဟာမသွားခင်တုန်းကလည်းတိုင်းရင်းသားတွေကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမထောက်ခံဘူးလို့ပြောနေကြတာပဲပြောနေကြပြီလေတကယ်သွားတဲ့အခါကျတော့ထောက်ခံမှုကတော်တော်ကိုခိုင်မာတယ်ဆိုတာကျမတို့တွေ့ခဲ့ရတယ် အဲ့တော့ဒါတွေကနောက်ဆုံးပြည်သူဆုံးဖြတ်မှာပဲနောက်ပြီးတော့လည်းဟိုနိုင်ငံရေးပါတီတခုထူထောင်ပြီးဆိုမှငါတို့အမြဲပဲအောင်မြင်ရမယ်ဆိုစိတ်ဓာတ်နဲ့ထူထောင်ပြီးဆိုရင်တော့ဒါဒီမိုကရေစီစိတ်ဓာတ်မဟုတ်တော့တခါတည်းလဲကြဆင်းမယ်ကိုပြည်သူရဲ့ထောက်ခံမှုကတခါတည်းလဲတက်မယ်တက်လိုက်ကြလိုက်ဆိုရှေ့ရမယ်ရှေ့လဲရှေ့နေတယ်တပါတီတွေကပဲအမြဲဆိုးလုံးဆိုးမုန်းနေမယ်ဆိုလို့ရှိရင်ဒီမိုကရေစီအများကြီးနစ်နာလိမ့်မယ်ဒီမိုကရေစီအင်အားကျသွားလိမ့်မယ်အဲ့တော့ကျမတို့ကနေပြီးတော့ပြည်သူလူထုရဲ့စိတ်ဆန္ဒတွေပြောင်းလဲမှုကိုကျမတို့မကြောက်ပါဘူးပြောင်းလဲတဲ့အတိုင်းပဲကျမတို့ကလက်ခံမှာ
ဒီနေရာမှာဟိုလူလူကြားထဲမှာဖြစ်နေတဲ့သဘောဆန္ဒတွေထဲမှာလူလူအနေနဲ့တစ်ခါတစ်ခါကြားလို့ရှိရင်ပြပြသားသားသိကျင်တဲ့ယက်တီမှုတွေအဲနောက်ပြီးတော့သဘောထားအမြင်တွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းသိကျင်တာလေးရှိတယ်လေအထူးသဖြင့်ဘာသာရေးဆိုင်ရာပြိပခါတွေလူမျိုးရေးဆိုင်ရာပြိခါတွေပြိပခါတွေမျိုးမှာဆိုလို့ရှိရင်ပေါ့ဟိုဒီဟိုနိုင်ငံတကာကနေပြီးတော့မြန်မာနိုင်ငံနဲ့အစိုးရကနေပြီးတော့ဘင်္ဂါလီလို့သတ်မှတ်တဲ့နိုင်ငံတကာနဲ့သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ခြင်းစေခြင်းတွေဆိုတဲ့လူတွေအရေးဆိုလို့ရှိရင်လေအဲဒေါအောင်ဆန်းစုကြည်ရဲ့သဘောထားဘလို့ဆိုတာကိုအဲသိပြောပြပြသားသားမသိရဘူးဆိုတဲ့ပုံစံမျိုးရှိပါတယ်အလားတူပဲ
ဒီအစိုးရရဲ့သဘောထားဘလို့ဆိုတော့ပြပြသားသားသိကြရလ
ားအစိုးရရဲ့သဘောထားကတော့သူတို့ပြောတာကဒီနိုင်ငံမှာရိုဟင်ဂျာမရှိဘူးအဲတော့ဘင်္ဂါလီပဲရှိတယ်ဆိုတဲ့အမြင်ကိုပြပြသားသားပြောပါတယ
်တရားဝင်ကတော့ဒါအစိုးရရဲ့အမြင်ပဲလေဒါအစိုးရရဲ့အမြင်ပဲဆိုတော့ဒါတရင်ဥပဒေအရဒီတိုင်းပဲပေါ့အ
ဲ့တော့တော်အောင်ဆန်းစုကြည်တို့အနေနဲ့ရောဒီကိစ္စကိုအစိုးရသဘောထားအတိုင်းပဲသွားမလားတခြားဟိုညှိနှိုင်းမှုတွေဒါမှမဟုတ်လို့ရှိရင်ဟိုဆွေးနွေးမှုတွေတိုင်မမှုတွေဆက်လုပ်ဖို့လိုတယ်လို့ထင်တာလား
ကျမတို့အမြင်ကအပြေရှားနိုင်မှုပဲဒီအတိုင်းသွားလို့ပြေးလည်မယ်ဆိုလို့ရှိရင်ဒီအတိုင်းမသွားစရာအကြောင်းမရှိဘူးဒီအတိုင်းသွားလို့မပြေးလည်ဘူးဆိုလို့ရှိလို့ရှိရင်ပြေးလည်တဲ့အပြေတစ်ခုရှားရမှာပေါ့ဒီလိုဟလာနာမည်တခုအပေါ်မှာအခြေခံပြီးတော့ကျမတို့ရဲ့ပြည်တွင်းမှာစိတ်ဝင်းကွဲမှုတွေပဋိပက္ခတွေဖြစ်တာဆိုတာတော့မဖြစ်သင့်ဘူးအဲ့တော့ဘာပဲပြောပြောဘာလို့ပဲဘယ်ပဲကိစ္စဝယ်ဖြစ်ဖြစ်ဆွေးနွေးနိုင်ရမယ်တိုင်ပင်နိုင်ရမယ်ညှိနှိုင်းနိုင်ရမယ်ဒါအဓိကဥဆောင်ပြီးလောက်အောင်မှာတော့အစိုးရအဖွဲ့ပဲဒီကိစ္စအစိုးရအဖွဲ့လက်ထက်မှာပဲရှိတယ်အဲ့တော့လို့ညှိနှိုင်းဆွေးနွေးတိုင်ပင်ပြီးတော့နိုင်ငံအတွက်အကောင်းဆုံးဖြစ်ကိုရှာနိုင်ရမယ်ရှာရဲရမယ်ဒါအစိုးရလူလူများတောင်းပါမယ
်ဒါပေမဲ့လမ်းပိတ်နေဘူးလား
လမ်းပိတ်တယ်ဆိုတော့အပြေရှာခြင်းတဲ့လူတွေအတွက်လမ်းကဘယ်တော့မှမပိတ်ဘူးအပြေမရှာခြင်းလို့ရှိရင်တော့လမ်းကဘယ်တော့မှပွင့်မှာမဟုတ်ဘူ
းဟုတ်ကဲ့အဲ့တော့ဒီဘာသာရေးပြိပခဘက်ခါတွေကိစ္စမှာဆိုလို့ရှိရင်လည်းအခုဆိုလို့ရှိရင်အဲလွတ်တော်ထဲမှာအဲဗုဒ္ဓဘာသာအခြေခံပေါ့နော်အမျိုးဆောင်ဥပဒေတို့ဒီလိုတင်ပြဖို့တွေဒီပြုမှုတွေပို့တွေစူးစမ်းနေရရှိပါတယ်အဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားဟောတာလို့ရှိတယ်
တင်လည်းမပြသေးဘူးဒါဟာတင်ပြလည်းမတင်ပြဘူးဆိုတာအစိုးရရဲ့တာဝန်ပဲအစိုးရကနေပြီးဥပဒေကြမ်း၄ခုရေးဆွဲထားတယ်လို့သိရတယ်ဒါမှမဟုတ်တစ်ခုပဲထွက်ပါသေးတယ်ကျန်တဲ့၃ခုကတော့ဘယ်တော့အဲ့ဒါလည်းတည်ဝင်မတင်တာမရှိသေးပါဘူးအဲ့တော့အစိုးရကတင်လာမှလားတင်တဲ့အခါကျလို့ရှိလို့ရှင်ဘယ်လိုပုံစံနဲ့တင်မှလဲဘာလို့ဆိုကျမကြားရတဲ့လောက်တော့ဒီအစိုးရဘက်ကလည်းအခုမူကြမ်းတွေကိုတောင်းမှပြန်ပြီးတော့ပြင်ဆင်မှုစဉ်းစားနေတယ်ဆိုပြီးတော့ပြောတာလည်းရှိပါတယ်ဒါတော့ဟုတ်တာမဟုတ်တာကျမတို့မသိပါဘူးအဲ့တော့ကျမတို့အဖွဲ့ချုပ်အနေနဲ့တင်လာတဲ့ငူချမ်းတွေပေါ်ပေါ်မှာဆုံးဖြတ်မှာပါမတင်လာသေးတဲ့ကိစ္စတွေပေါ်မှာချင်းချင်းနဲ့ပြီးပြီးတော့ဆုံးဖြတ်လို့မရပါဘူးအ
ဲ့တော့လူလူကြားထဲမှာဖြစ်နေတဲ့ဒီအချက်ဒီကိစ္စတွေနဲ့ပတ်သက်လို့ရောဒီလိုအမျိုးဘာသာသာသနာစောက်ရှောက်ရေးဆိုတဲ့နာမည်နဲ့ဘာသာရေးအစိုးရပုံစံမျိုးတွေထွက်နေတယ်နော်အဲ့ဒါလည်းနဲ့ပတ်သက်လို့ရောတော်အောင်ဆန်းစုကြည်
ကျမတို့ကတော့အစိုးရဆောင်စစ်ဘာအစိုးရထားမှမကြိုက်ဘူးလူမျိုးရွယ်လူမျိုးရွယ်ဖြစ်ဖြစ်ဘာသာရွယ်ဖြစ်ဖြစ်ဟိုနိုင်ငံရေးဝါဒအယူဆအရပဲဖြစ်ဖြစ်အစွန်းရောက်တယ်ဆိုကြရမကောင်းတော့ဘူးလေအစွန်းရောက်တယ်ဆိုတာကတော့မျက်စိမှပฏิပဒါနဲ့တော်တော်လွဲသွားပြီပေါ့အဲ့တော့ကျမတို့ကတော့အစွန်းရောက်မှုကိုဘာမှအားမပေးပါဘူးဟုတ
်ကဲ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုနေပြည်တော်မှာရှိတဲ့နေအိမ်မှာ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကလွန်ခဲ့တဲ့နိုင်ပိုင်းအတွင်းတွေ့ဆုံမေးမြန်းခဲ့တာပါကြန့်ရှိနေတဲ့တွေ့ဆုံမေးမြန်းခန်းအစည်းအဝေးကိုအခုအစည်းအဝေးဒုတိယပိုင်းမှာဆက်လက်ပြီးနားဆင်ရမှာပါရှင် VOA ကနေတင်းငွေနဲ့ညဖက်အစည်းအဝေးကိုဆက်ပြီးအတန်းလွင်ပေးနေပါတယ် VOA American တန်ရဲ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစည်းအဝေးကိုတော့လိုင်းဒိုမီတာ24 25 30နှစ်တူကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ23ရက်တနင်္ဂနွေနေ့ညပိုင်းစတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်အခုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုနေပြည်တော်မှာရှိတဲ့နေအိမ်မှာ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကလွန်ခဲ့တဲ့နိုင်ပိုင်းအတွင်းမေးမြန်းခဲ့တဲ့ကြမ်းရှိတဲ့အပိုင်းကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံရဲ့အပြစ်ခတ်ရက်စက်ရေးဆိုင်ရာလိုအပ်ချက်မြစ်ဆုံနဲ့လက်ပတောင်းနောင်စီမံကိန်းဆိုင်ရာသဘောထားအမြင်ဆရာတွေအပြင်လက်ရှိကြောင်းသားတချို့ဆန္ဒပြနေမှုအခြေအနေများအကြောင်းတွေကိုဆွေးနွေးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ VOA တည်ထောင်တွေ့ဆုံမေးမြန်းခါနောက်ဆုံးပိုင်းကိုနားဆင်ကြပါရှင်။
ဒါဆိုတခြားအရေးကြီးတဲ့ကိစ္စတစ်ခုဖြစ်တဲ့ဒီအပြစ်ခတ်ရက်စဲကိစ္စတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ပါဝင်မှုနဲ့အတန်ကျွန်တော်တို့သိမကြအောင
်ကျမတို့ပါဝင်မှုလည်းမဖြစ်ခဲ့ဘူးအဲ့ဒါကြောင့်မလို့ကျမတို့ကဟလာလေးပွင့်ပိုင်းမှာဆိုင်မှာဆိုရင်ဟိုလူထားပစ်ခဲ့တယ်ဒီလူထားပစ်ခဲ့တယ်လို့ဟိုပြောပေးမယ်ကျမတို့ကဒီအပြစ်ခတ်ရက်စဲနဲ့ပတ်သက်လို့ကျမတို့ဘာလို့မပါလဲလို့ကျမတို့မပြောပါဘူးဘာဖြစ်လို့လဲဆိုတော့အဓိကကြတဲ့ပုံကိုယ်ကြီးကအဖွဲ့စည်းကြီးကအချင်းချင်းဆွေးနွေးပြီးတော့ပြစ်ခတ်ရစေသဘောတူညီမှုယူခြင်းနဲ့ဆိုပြီးစ조사နေတဲ့အချိန်မှာကျမတို့မပါခေါင်းလားဆိုပြီးတော့ကျမတို့တစ်ခါမှမပြောဘူးပါ။ဘာဖြစ်လို့မပါလဲလို့မေးလို့ရှင်တော့ကျမတို့ရှင်းရှင်းပဲပြောပါတယ်။ဟိုဘက်ဒီဘက်နှစ်ဖက်စလုံးကမဖိတ်ဘူး။ဖိတ်ရင်တော့ပါမှာပေါ့။ကျမတို့ဖိတ်ရင်လည်းပါဖို့အဆင်သင့်ပါပဲ။ဘာဖြစ်လို့လဲဆိုတော့ပြစ်ခတ်ရစေဆိုတာနောင်ငင်းချမ်းရေးအတွက်အရေးကြီးတဲ့ကိစ္စဖြစ်လို့။ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်ဆွေးနွေးပြီးတော့အပြေရှာနေတဲ့အချိန်မှာကျမတို့မပါရခေါင်းလားဆိုတော့ကျမတို့အတွက်နံပါတ်1မဟုတ်ပါဘူး။ဒီဆွေးနွေးတဲ့လူတွေကပြည်သူအတွက်ငြိမ်းချမ်းရေးရနိုင်မယ်ဆိုလို့ရှိရင်ကျမတို့အနေနဲ့အင်တာမပဲဝင်သားမှာဖြစ်ပါတယ
်။လုံးလုံးစင်အားဖြင့်တော့ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာရှေ့မတိုးနိုင်တဲ့အခြေအနေရောက်နေတဲ့အပြင်ကိုပြောရရင်တော့နောက်ဆုံးလက်ကလောဖြစ်ရတဲ့အရာကိုကြည့်ရမယ်ဆိုလို့ရှိရင်တိုက်ပွဲသဏ္ဍာန်တွေကိုတော့ပြန်ပြီးဥတည်နေတာတွေ့ရတယ်လေ။အဲ့တော့ဒီငြိမ်းချမ်းရေးဆွေးနွေးမှုလုပ်ငန်းစဉ်မှာဘာတွေများလိုအပ်ချက်ရှိနေသလဲလို့ဒေါက်တာဆန်းစုကြည်ထင်တယ်လေခင်
။နောက်ဆုံးကြတော့အခြေခံကတော့ယုံကြည်မှုပေါ့နော်။ယုံကြည်မှုဒီဟိုဘက်ဒီဘက်အပြန်အလှန်ယုံကြည်မှုခိုင်မြဲသွားပြီဆိုလို့ရှိရင်တော့တိတ်ပူစရာမရှိတော့ဘူး။ဒါမှမဟုတ်ဒီလိုယုံကြည်မှုမခိုင်မြဲသရွေ့တော့ဒီလိုပဲအတက်အကျတွေကရှိနေမှာပဲ။ဒါကတော့ဒီနိုင်ငံတွေမှာမဟုတ်ပါဘူး။တခြားနိုင်ငံတွေမှာလည်းဒီအပြစ်ခတ်ရစေးရေးနဲ့ပတ်သက်လို့ဆွေးနွေးတဲ့အခါမှာဆွေးနွေးပြီးတော့အပြစ်ခတ်ရစေးရေးရာယူပြီးတော့လက်မှတ်ထိုးပြီးတော့တောင်မှဟိုပြက်ပြားသွားတာရှိတယ်။ဥပမာဆိုလို့ရှိရင်ဟလာဟိုမြောက်အိုင်လန်မှာလည်းဒီလိုပဲဖြစ်ခဲ့တာပဲ။အားလုံးပြစ်ခတ်ရဆဲပြီးပါပြီဆိုလက်မှတ်လက်ထိုးပြီးတော့နောက်တနေ့မှပေါက်ကွဲခြင်းနဲ့ပေါက်ကွဲတာပဲအဲ့ဒါမျိုးတွေကတော့ဟိုဖြစ်ခဲ့တာတွေရှိပါတယ်ဒီလိုဟာမျိုးတွေကလည်းဖြစ်နိုင်ပါတယ်အဲ့ဒါဘာဖြစ်လို့လဲနောက်ဆုံးကျတော့အပြန်အလှန်ယုံကြည်မှုမခိုင်ပါသေးလို့ပဲအဲ့တော့ငင်းကြရေးဖြစ်စဉ်ရဲ့အဓိကလိုအပ်ချက်ကတော့အပြန်အလှန်ယုံကြည်မှုပ
ါဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးတွေကိစ္စပေါ့နော်အဲ့ဒီမှာစောပိုင်းမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ထဲပါဝင်လာပြီးတော့အကုန်လုံးပူပေါင်းဆောင်ရွက်ပြီးတော့ညှိနှိုင်းပြီးတော့လှုပ်ဆောင်မှုတွေညင်လာရတဲ့အခါကျတော့အမေရိကန်အပါဝင်နောက်အစုနိုင်ငံတွေကလည်းဒါဟာတိုးတက်မှုတရားအနေနဲ့ရှုမြင်ပြီးတော့အားပေးအားမြောက်ပြုကြပါတယ်။စီးပွားရေးတန်ခတ်ပေးဆို့မှုတွေဆိုလည်းတော်တော်ဖြေလျှော့လိုက်တာအကုန်လုံးညီမဖြစ်သွားပါပြီ။အဲ့ဒီအချိန်တွေမှာပြီးခဲ့တဲ့ရက်ပိုင်းတွေပေါ့နော်သမ္မတအိုဘားမားမလာခင်မှာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေဟာဒီလောက်ကြီးတော့မတိုးတက်သေးဘူး။ဒါပေမဲ့လည်းတန့်နေတဲ့သဘောရှိနေတယ်လို့တော့မှာပဲဒေါ်ဆန်းစုကြည်ရှိကဟိုသတိပေးတဲ့သဘောကြားရပါတယ်အလားတူပဲသမရဥပမာရောက်ပြီးတဲ့အခါမှာလည်းဒေါ်ဆန်းစုကြည်နဲ့တနားကြီးကြောကြအိမ်မှာဆွေးနွေးခဲ့ကြတယ်အဲ့ဘလို့အချင်းလက်တွေကိုဆွေးနွေးခဲ့တယ်ဆိုတာလေးကိုနည်းနည်းပြောပြလို့ရနိုင်ပါအ
ဲ့ဒါတော့မပြောတာမရှိပါဘူးကျမတို့ဒီလိုပါဆွေးနွေးတယ်ဆိုတာဟာတရားဝင်သတင်းစာရှင်းလင်းပွဲမှာပြောပြလောက်ပဲဒီလောက်ပဲကျမတို့ပြောလို့ရှိပါတယ်ဒါဟိုတရားဝင်ထုတ်ပြန်ချက်အပေါ်မှာပဲအခြေခံပြီးတော့ကျမတို့ဘာဆွေးနွေးတယ်ဘာမဆွေးနွေးဘူးဆိုတာကိုအသိပေးတာပါအ
ဲ့တော့သဘောကဟိုဒေါ်ဆန်းစုကြည်ပြောတဲ့ဆိုတော့သဘောက မြန်မာနိုင်ငံမှာဒီလောက်မတိုးတက်သေးဘူးဒီလောက်ကြီးပူးပေါင်းဆောင်ရွက်မှုတွေမလုပ်ပါနဲ့အောင်ဆိုပြီးတော့ break out တဲ့ဘောလား
ဒီကိစ္စနဲ့ပတ်သက်လို့ခွန်ကပြောသွားတဲ့စကားထဲမှာပေါ့နော်ကျွန်မကလွတ်တော်အတွင်းမှာတိုးတက်မှုရှိတယ်လို့ပြောတယ်ဆိုတော့လည်းထက်ပြောသွားပါတယ်နောက်တစ်ခုကဒီကျွန်မဒီပြင်ပြင်ပြောင်းလဲနေပတ်သက်လို့တန့်သွားတယ်ဆိုတာဟာဒါအခုမှကျွန်မပြောတဲ့စကားမဟုတ်ပါဘူး2012ခုနှစ်ဂျာပြရွေးကောက်ပွဲပြီးခဲ့ရပြီးပြီးတော့ကျွန်မပထမအုပ်စုနိုင်ငံကြားခရီးသွားတာဟာဘန်ကောက်က WEF ဆိုစီဝေးကိုသွားပြီးတက်ပါတယ်အဲ့ဒီတော့ကျွန်မပြောပါတယ်ဒါတိတ်ပြီးတော့အကောင်းမြင်လို့မဖြစ်ဘူး healthy skepticism ပေါ့နော်ဒီလိုပုံစံမျိုးလိုအပ်ပါတယ်ဆိုကျွန်မအဲ့ဒီကပြောတာနော်အခုမှပြောတာမဟုတ်ဘူးဒါ design မှတ်မှတ်ပြောသွားတာအဲ့ဒီတော့ပြုပြင်ပြောင်းလဲရေးမှာအဓိကတာဝန်ရှိတာကတော့အုပ်ချုပ်ရေးပိုင်းဆိုင်ရာပဲလွှတ်တော်တွေမှာခုကပြောသားတယ်လို့လွှတ်တော်တွေမှာတိုးတက်မှုတွေရှိတယ်ကျွန်မဂျင်းတ်တယ်လို့ပြောပြရဆိုမှတ်ပါတယ်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့လွှတ်တော်တွေမှာဆိုလို့ရှိရင်ကျွန်တော်တို့ရွေးခခြေခံရတဲ့ကိုစလေးက44ရောက်ပေါ့နော်ဒါပေမဲ့အဲဒီတိုင်းဘက်ကလည်းပါတယ်ဆိုတော့ကျွန်တော်တို့အားလုံးဒီပြည်ထောင်စုလွှတ်တော်တွေမှာဆိုလို့ရှိရင်39ရောက်ရောက်သွားကြတယ်အဲ့တော့ဒီ39ရောက်ထဲနဲ့အလို့ဖြစ်ဖို့ဆိုတာ600ကျော်ဒီတော်စုလွတ်တော်ထဲမှာ39ရောက်တဲ့နဲ့အလုပ်ဖြစ်ဖို့ဆိုတာဟာတဦးနဲ့တဦးဟိုဘက်ဒီဘက်ဒီတိုင်မြင်ပြီးတော့အပေးအယူလုပ်ပြီးတော့မလုပ်လို့ရှိလို့ရှင်မရပါဘူးအဲ့တော့ကျမတို့လွတ်တော်ထဲမှာရောက်သွားတဲ့အခါကျတော့အဲ့ဒီအခုပြည်တော်စုလွတ်တော်နာကပေါ့နော်အဲ့ဒီအချိန်လုံးကတော့လွတ်တော်နာကဥက္ကဋ္ဌအမြင်မှာအဲ့တော့ပြောရမယ်ဆိုခတ်တူတူပြောရမယ်ဆိုပြည်သူလွတ်တော်ဘက်ကရောအမျိုးသားလွတ်တော်ဘက်ကရောအဲဥက္ကဋ္ဌကြီးတွေကလည်းမျက်မျက်တတဆက်ဆံနေအဲ့တော့ကျမတို့ပူပေါင်းဆောင်ရွက်မှုတွေရှိခဲ့ပါတယ်အဲ့ဒီဟာအတွက်တော့ကျမအားရပါတယ်ဟိုမကြခင်တုန်းကဆိုလို့ရှိရင်နိုင်ငံခြားအဖွဲ့တခုကနေလာပြီးတော့ကျမတို့အဲလွတ်တော်တွေကတရားဥပဒေစိုးမိုးရေးနဲ့ကော်မတီနဲ့လာပြီးတွေ့ပါတယ်တွေ့ပြီးတော့အဲ့ဒီမှာသူတွေ့ကျင်နေဆိုလို့ကျမတို့အမျိုးသမီးကိုယ်စားလှယ်တချို့ကိုဖိတ်ထားတယ်ဖိတ်ထားတော့အဲ့ဒီအဖွဲ့ကဘယ်လိုမေးလဲဆိုတော့ဒီမြန်မာနိုင်ငံမှာပေါ့နော်ဒီဒီမိုကရေစီပြုပြင်ပြောင်းလဲမှုတကယ်ဖြစ်နေပြီလားတိုးတက်မှုတွေဘာတွေ့ရလဲ reform ပေါ့ပြုပြင်ပြောင်းလဲမှုတွေထိရောက်တဲ့ပြုပြင်ပြောင်းလဲမှုတွေဘာရှိခဲ့လဲဆိုတော့အားလုံးကကောင်းခါကြတယ်ဘလို့မှဘာမှမရှိဘူးလို့ပဲပြောတဲ့အခြေအနေဖြစ်သွားတယ်ဒါကျမပါတီကြီးပဲမဟုတ်ဘူးเนาะကျန်တဲ့တခြားပါတီကကိုယ်စလေးတွေလည်းပါတယ်ဒါပေမဲ့ဒီပါတီရဲ့အဲ့ဒီမှာတခုပြောသွားတာကဒီတိုင်းသားပါတီကမျိုးမျိုးကိုယ်စလေးတယောက်ကပြောသွားတာတခုတော့ရှိသေးတယ်လွတ်တော်တယ်လွတ်တော်တွေမှာကျမတို့ပြောချင်တာလွတ်လွတ်လပ်လပ်ပြောနိုင်တယ်အဲ့ဒါတိုးတက်မှုပဲပြောလို့ပေါ့နော်ဟိုဒီအထီးရောက်မှုရှိတာမရှိတာသက်သက်သူပြောတဲ့အတိုင်းဖြစ်တောင်းဆိုတဲ့အတိုင်းဖြစ်တာမဖြစ်တာသက်သက်ဒီလိုလွတ်လွတ်လပ်လပ်တိုင်းသိပြည်သိပြင်ပြနိုင်တာကိုကတိုးတက်မှုပဲဆိုတော့ကျမတို့အားလုံးသဘောတူတယ်ဟုတ်တယ်ဒါတိုးတက်မှုပဲဒါကြောင့်ကျမပြောပါတယ်ဟိုဒီကျမတို့အမြင်မှာတော့ကျမတို့ကိုယ်တိုင်ကလည်းလွှတ်တော်တွေမှာရှိနေလို့လည်းဖြစ်နိုင်တယ်ဒီဗန်တိုင်းကြီးသုံးခုထဲမှာဒီမိုကရေစီပြုပြင်ပြောင်းလဲအရာရှေ့ကရောက်နေတာတော့ဥပဒေပြုရေးမှန်တိုင်း
ဆိုဒီဥပဒေပြုရေးမှန်တိုင်းမှာလွတ်လပ်လပ်ပြောခွင့်နေရှိလာနေပြီလို့ဟိုဆွေးနွေးပိုင်ခွင့်နေရှိနေပြီဆိုရင်မဲ့အကောင့်ထဲပေါ်ရေးဘိုင်းမှာတော့ဒေါအောင်ဆန်းစုကြည်တို့ထင်သလောက်မဖြစ်ဘူးဆိုတဲ့သဘောကိုပြောတာပေါ့
ထင်သလောက်မဟုတ်ပါဘူးပြောလင်းသလောက်မဖြစ်တာပါအစားတွေကသိထင်တယ်လို့တော့မဟုတ်ပါဘူးဒါမင်းအုပ်ချုပ်ရေးမှန်တိုင်းကမလုပ်ဖဲနဲ့တချို့ကိစ္စတွေကမဖြစ်နိုင်ပါဘူးဥပမာဆိုလို့ရှိရင်ပေါ့ဥပဒေတွေဥပဒေချမ်းတွေဥပဒေချမ်းတွေကိုလွတ်တော်ကနေတည်ပြုတော့ဥပဒေဖြစ်သွားပြီဒါမင်းကဤဥပဒေတွေမထွက်လာမချင်းနော်ဟိုညွန်ကြားချက်အမိန့်စီကားစီမင်းတွေမထွက်လာမချင်းဒီဥပဒေတွေကအသက်မဝင်ဘူးအဲ့ဒီတော့လွတ်တော်ကတော့ပြီးသွားပြီလေလွတ်တော်လို့နောက်နောက်တစ်ခုပြောရမယ်ဆိုရင်ဥပမာအနေနဲ့ပြောရမယ်ဆိုပြည်သူတွေအားလုံးစိတ်ဝင်စားနေတဲ့ဒီလေယာမြေကိစ္စပေါ့နော်ကျမတို့လွတ်တော်ကော်မတီကနေပြီးတော့မူလပိုင်ရှင်တွေဟိုပြန်အဖို့အတွက်ဒီဖွဲ့ခဲ့တယ်ဖွဲ့စည်းပြီးတော့အကြံပေးခဲ့တယ်။သွားပြီးတော့ကွင်းဆင်ပြီးတော့လေ့လာတဲ့အကြံပြုတယ်။သို့သော်ညာလေဒီကိစ္စတွေကိုအကောင့်ထဲပေါ်အမှအုပ်ချုပ်ရေးပိုင်းဆိုင်ရပဲ။ကျမတို့လွှတ်တော်ကနေပြီးတော့အကြံပေးနိုင်တယ်။နောက်ပြီးတော့သက်ဆိုင်ရာအစိုးရဌာနတွေကိုခေါ်ပြီးတော့လွှတ်တော်မှာမင်းကုမင်းနိုင်တယ်။ဒီတက်ပို့ပြီးတော့လုံးလို့မရဘူး။
အဲ့တော့ဒီဥပမာကိုပဲကျွန်တော်ဆက်မေးချင်တာကဒါကဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဥပဒေစိုးမိုးရေးကော်မရှင်ရဲ့တာဝန်နဲ့တူတယ
်။အမုံမုံဒီဟာလေယာလေယာမြေကိစ္စပြောနေတာ
။ဩဒီဟိုလွှတ်တော်တွေကဝင်ပြီးသိမ့်မကြခင်မှာပဲဥပဒေစိုးမိုးရေးကော်မရှင်မှာဒေါအောင်ဆန်းစုကြည်ကဥက္ကဋ္ဌအနေနဲ့တာဝန်ယူရပါတယ်။အဲ့တော့ဒီဥပဒေစိုးမိုးရေးဆိုတာလည်းဒေါအောင်ဆန်းစုကြည်အမြဲတမ်းပြောနေတဲ့ကိစ္စဆိုတော့ဒီတိုင်းပြည်ထဲမှာဖြစ်နေတဲ့မမျှတမှုတွေဥပဒေကြောင့်ရအဆင်မပြေမှုတွေဒါတွေကိုစုံစမ်းစစ်ဆေးပြီးတော့လွှတ်တော်ထဲမှာမကြသေးငယ်လုံခဲ့တဲ့3လလောက်ကအစဉ်ခံစားတင်ခဲ့တယ်လို့ကျွန်တော်ကြားပါတယ်။ အဲကျွန်တော်တို့အပြင်မှာတော့တိတ်မတွေ့လိုက်ဘူးအဲဒီစီရင်ခံစားဖို့လေအဲ့တော့အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးမရနိုင်ဘူးဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့ကဒီကော်မရှင်အနေနဲ့ဒီအပြင်မှာဖြစ်နေတဲ့မမျှတမှုတွေအခြေအနေတွေကိုလွှတ်တော်ထဲမှာခေါ်ယူပြီးစစ်ဆေးပိုင်ခွင့်ဟိုကြားနာပိုင်ခွင့်အဲ့ဒါတွေရှိခဲ့မယ်ရှိပြီးတော့အစီရင်ခံစားတင်ပြီးနောက်ပိုင်းမှာအာဏာပိုင်တွေရဲ့ဟိုပူပေါင်းဆောင်ရွက်မှုတွေမရှိဘူးလားခင်ဗျာအဲ့ဒါတွေက
ဘူပေါင်းဆောင်ရွက်မှုတွေကကျွန်တော်တို့မျှော်လင့်သလောက်လိုအပ်တော့မရှိဘူးလို့ပဲပြောရမှာပဲနောက်ပြီးတော့လေဥပဒေစိုးမိုးရေးဆရာတရားဥပဒေစိုးမိုးရေးလို့ပြောခြင်းတယ်ဘာဖြစ်လို့လဲဆိုတော့ဟိုဗမာလူကြတော့ခွဲခြားပြီးပြောလို့မရနဲ့အင်္ဂလိပ်လူဆိုလို့ရှိရင် rule by law and rule of law ပေါ့နော်အဲ့တော့ခွဲခြားပြီးပြောဖို့ဆိုရင်ကျွန်တော်တရားဥပဒေစိုးမိုးရေးပေါ့တရားတဲ့ဥပဒေတွေဖြစ်ရမယ်အမိန့်အာဏာစိုးမိုးရေးမဟုတ်ဘူးအဲ့တော့ဟိုအာဏာရှိသူများထုတ်တဲ့ဥပဒေတိုင်းစိုးမိုးရေးဆိုတဲ့သဘောမဟုတ်ဘူးတရားတဲ့ဥပဒေတွေစိုးမိုးရေးကိုကျွန်တော်တို့ဥတည်တာဖြစ်ပါတယ်အဲ့တော့အခုကျွန်တော်တို့ကနေပြီးတော့ခေါ်ပြီးတော့မင်းနိုင်များနိုင်တာရှိပါတယ်ဘယ်လောက်ထိရောက်မှုရှိလဲဆိုစစပြောတဲ့အတိုင်းပဲနောက်ဆုံးကြတော့အုပ်ချုပ်ရေးပိုင်းဆိုင်ရာနေပြီးတော့အကောင့်တွေဖော်ရမယ့်ကိစ္စတွေမှာကျွန်တော်တို့အနေနဲ့ထိရောက်တော့မလုပ်နိုင်ဘူးသို့တော်ညာလည်းတတ်နိုင်သလောက်ကျွန်တော်တို့လုပ်ပါတယ်ဥပမာဆိုလို့ရှိရင်ပညာပေးရေးပညာပေးရေးနဲ့ပတ်သက်လို့ဆိုလို့ရှိရင်ကျွန်တော်တို့ workshop တွေပေါ့နော် Linosphere ဆိုနေဖလေဘွဲတွေပါလေလုပ်တယ်နောက်ပြီးတော့သင်တန်းတွေပေးတယ်ဒါတွေကကျွန်တော်တို့တတ်နိုင်မှများလုပ်တာပေါ့နော်အခုဆိုလို့ရှိရင်လည်းကျွန်တော်တို့စပြီးတော့ဒီ rule of law centers ပေါ့နော်တရားဥပဒေစိုးမိုးရေးစင်တာတွေဆိုပြီးတော့ကျမတို့အစမ်းအဖြစ်မန္တလေးနဲ့လာရှုမှာဖွင့်နေအဲ့ဒီမှာဆိုလို့ရှိရင်လည်းကျမတို့မျှော်လင့်သလောက်အုပ်ချုပ်ရေးပိုင်းဆိုင်ရာပါဝင်ပတ်သက်မှုမရှိဘူးဒါပေမဲ့လည်းကျမတို့ကတော့တတ်နိုင်လို့များလုပ်သွားမှာပဲဒီလိုပဲတဆင့်ချင်းတဆင့်ချင်းဟိုဥပဒေပြုရေးမန္တန်ဖြစ်တဲ့လွတ်တော်အနေနဲ့လုပ်နိုင်သမျှတော့ကျမတို့ကလုပ်သွားမှာပဲ
ဟုတ်ကဲ့နောက်အကြောင်းအရာလေးတစ်ခုမေးချင်တာကတော့ဒီမကြခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေထဲမှာဒေါန်ဆန်းစုကြည်အနေနဲ့တရုတ်နိုင်ငံကိုသွားဖို့ဆိုတော့ဟိုစီစဉ်လေးရှိတယ်ဆိုပြီးတော့သတင်းထွက်ပါတယ်အဲအဲ့ဒီမိကုန်းကိုလည်းဒေါန်ဆန်းစုကြည်အနေနဲ့ဖြေတော့ဖြေပြီးပါပြီဟိုအတိအကျမရှိသေးဘူးဆိုတဲ့သဘောပေါ့နော်ဒီကြားထဲမှာတစုံတရာအများထူးထူးခြားခြားထပ်ပြီးတိုးတက်မှုတွေရှိနေသလားအစီအစဉ်လောက်လာတာရှိနေပလားတကယ်လို့များသွားဖြစ်တယ်ဆိုလို့ရှိရင်ဒါမြန်မာနိုင်ငံအင်အားကြီးအိမ်ကြီးချင်းနိုင်ငံကြီးတစ်ခုကိုပထမဆုံးတွားရောက်တဲ့ခီးလေးဖြစ်တဲ့အရေးပါတဲ့ခီးစဉ်လို့ကျွန်တော်တို့ယူဆပါတယ်။ဘယ်လိုအကြောင်းအရာတွေများစီစဉ်နေတယ်လဲဆိုတာလေးကိုသိချင်တယ
်။အဲ့ဒါတော့တိတိကျကျမစီစဉ်ရသေးပါဘူး။ဟိုကိုယ့်အချိန်သူ့အချိန်ပေါ့နော်။နှစ်ခုပဲဒီဘက်ညှိရတာတွေကလည်းတခါနေသိပ်ပြီးတော့မလွယ်ပါဘူး။ဘာလို့ဆိုကျွန်မအားတဲ့အချိန်နဲ့တခြားဟိုဘက်ကလည်းသူတို့အတွက်အဆင်ပြေတဲ့အချိန်ဆိုတာတစ်ချက်ချင်းကိုက်အောင်လုပ်လို့ဆိုတာမလွယ်ပါဘူး။နောက်ပြီးတော့လည်းပြောရမယ်ဆိုလို့ရှိလို့ရှိရင်အိန္ဒိယနိုင်ငံအင်အားကြီးတိုင်းနိုင်ငံကြီးတခုဆိုတော့ကျမအိန္ဒိယကိုသွားပြီးပါပြီအဲ့တော့ကျမတို့ကမှအိန္ဒိယနိုင်ငံကြီးပေါ့နော်အင်အားကြီးနိုင်ငံကြီးကနှစ်ခုရှိပါတယ်အဲ့တော့ဘယ်လိုပဲပြောပြောကျမတို့ကဒီမြန်မာနိုင်ငံရဲ့အစင်လာပေါ့နော်လွတ်လပ်ရေးရပြီးကြတဲ့အစင်လာရကိုယ့်ရဲ့အိန္ဒိယနိုင်ငံကြီးအားလုံးနဲ့အစင်ပြေအောင်နေရေးကိုပဲဥတည်ပါတယ
်ဟုတ်ကဲ့ဒီတရုတ်နိုင်ငံရဲ့ကိစ္စကအထူးတလဲပေါ့နော်မြန်မာနိုင်ငံအရေးမှာအားလုံးစိတ်ဝင်စားတဲ့ကိစ္စဖြစ်တယ်လေအထူးသဖြင့်ဒီလူလူကြားထဲမှာတော်တော်လေးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ရဘူးတဲ့မြစ်ဆုံကိစ္စနောက်ပြီးတော့လက်ဗရောင်းတောင်ကျင်းညီစီမံကိန်းကိစ္စဒါလိုမျိုးဒီကိစ္စမျိုးတွေမှာဆိုလို့ရှိရင်ဟိုလူလူရဲ့ကံကွယ်မှုတွေတော်တော်များများရှိခဲ့တယ်အဲရှိခဲ့တဲ့အခါကျတော့သမ္မတဦးသိန်းစိန်လက်ထက်ကဆိုလို့ရှိရင်လည်းဒီလူလူရဲ့ကံကွယ်မှုတွေအကြောင်းဆိုပြီးတော့ဒီအကြောင်း
သမ္မတဦးသိန်းစိန်လက်ထက်လေ
ဟုတ်ကဲ့သမ္မတဦးသိန်းစိန်ကလည်းဒါသူကသူ့လက်ထက်မှာသူကခဏရဆိုင်းထားတယ်ဆိုတဲ့ပုံစံကိုအပီးပိုင်ဖြတ်သိမ်းလိုက်တယ်ဆိုတော့ဟိုဒီစီမံကိန်းမြေဆုံစီမံကိန်းကိုအပီးပိုင်ဖြတ်သိမ်းလိုက်တယ်ဆိုတော့အဆင်မမရောက်သေးဘူးဒါနိုင်ငံတကာစာချုပ်စာတမ်းတွေနဲ့လုပ်နေတဲ့ကိစ္စဆိုတော့ဒီကိစ္စမှာကျွန်တော်သွားပြီးသတိထားမိတာကဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဆိုလို့ရှိရင်လည်းလက်ဗရောင်းတောင်ကျင်းညီစီမံကိန်းကိစ္စမှာဒေသခံတွေဒေသတွင်းဖွံ့ဖြိုးမှုလူလူရဲ့ဆန္ဒနိုင်ငံတကာစာချုပ်စံတန်းတွေဟိုလေးစားမှုဒီကိစ္စတွေကိုအချိုးညီစေရမယ်ဒါတွေကိုအကုန်လုံးနှိုင်းရှင်ပြီးတော့စဉ်းစားရမယ်ဆိုပြီးပြောသွားတာမျိုးကျွန်တော်မှတ်သားဖို့ပါတယ်အဲ့တော့တကယ်လို့အမြန်ဒါအခုသမ္မတဦးသိန်းစိန်ရဲ့အစိုးရတက်တန်းဟာပြစ်ကုန်ကန်နေပြီဒီကိစ္စတွေပေါ်လာခဲ့ပေါ်လာမယ်ဆိုရင်ကျွန်တော်တို့ NLD နဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒေါ်တာကဘယ်လိုဖြေရှင်းရလဲ
ကျမတို့ကတာဝန်ယူမှုတာဝန်သိမှုပေါ်မှာအခြေခံပြီးတော့ဖြေရှင်းသွားမှာပါကျမတို့အနေနဲ့တိုင်းပြည်အတွက်အကောင်းဆုံးလို့ထင်တဲ့အဖြေကိုကျမတို့ရှာသွားမှာပဲအဲ့တော့ဒီဟာကိုအများကသဘောတူခြင်းကျမလည်းတူမယ်ဘာဖြစ်လို့လဲဆိုတော့လူတိုင်းကအမြဲသဘောတူတာမဟုတ်ဘူးပေါ့နော်အာသို့သော်ညာလည်းအဓိကကတော့ကျမတို့ကနိုင်ငံပေါ်မှာစေနာရှိတယ်ဆိုလို့ရှိလို့ရှိရင်အမှန်ကိုပဲအမှန်လမ်းကိုပဲကျမတို့ရွေးရမှာပါ ဒီလိုရွေးလို့ကျမတို့အမြဲမှန်မယ်လို့လည်းအာမမခံနိုင်ဘူးပေါ့နော်လူဆိုတာမှားတတ်တာပဲဒါပေမဲ့ကြည့်တဲ့အရာတွေအားလုံးသေးသေးချာချာကြည့်ပြီးတော့လေ့လာပြီးတော့မှန်ကန်တဲ့အဖြေတစ်ခုကိုတော့ရှာလို့ရမယ်လို့ကျမတို့မျှော်လင့်နေအဲ့တော့အဲ့ဒီမှာဆိုလို့ရှိရင်အခုခဏခဏပြောနေရဲပေါ့နော်ဟိုကောင်းသောအုပ်ချုပ်မှုပေါ့ good governance အဲ့ဒီဟာတာဝန်ယူမှုနဲ့ဝင်လင်းမြင်သာမှုပေါ်မှာအခြေခံနေဆိုတော့ဒီလိုဟာမျိုးမှလည်းဒီလိုပဲသွားရမှာပဲကျမတို့ Lebanon Town ကိစ္စနဲ့ပတ်သက်လို့ရှိလို့ရှိရင် Lebanon Town နဲ့ပတ်သက်တဲ့ contract တွေထဲမှာဘာတွေပါခဲ့လဲကျမတို့ကဘာတွေကိုပြုပြင်ဖို့အကြံပြုတယ်ဘယ်လိုပါလို့ဆိုအတိအကျအသေးစိတ်ကျမတို့အစီရင်ခံစာထဲမှာပါပါတယ်ဒါပေမဲ့အများစုကတော့မဖတ်ပါဘူးအစီရင်ခံစာကိုမဖတ်ဘဲနဲ့ဟိုတခြားလူပြောတာတို့ဒါမှမဟုတ်အချင်းချင်းတင်ပြတဲ့ဟာတို့ပေါ်မှာအခြေခံပြီးတော့အဲဒီချင်းတလူပေါ့နော်ချင်းတလူဆွဲပြီးတော့ယူတာတွေလည်းရှိပါတယ်ဒါပေမဲ့ပွင့်လင်းမြင်သာမှုဆိုတာဥမစ္ဆံကိစ္စဆိုလို့ရှိရင်ဒီမြစ်ဆုံအဲရေကာတာစီမံကိန်းတွေနဲ့ပတ်သက်လို့ဘယ်လိုသဘောတူညီချက်တွေရှိလဲဆိုကျမတို့မသိပါဘူးကျမမသိဘူးကျမတို့ပြည်သူပြည်သားတွေမသိဘူးပွင့်လင်းမြင်သာမှုမရှိနောက်ပြီးတော့လည်းအမှန်ပြောမယ်ဆိုရင်အခုထိတော့တာဝန်ယူမှုတော့ပြည့်ပြည့်စုံစုံမရှိသေးဘူးလို့ပဲဒီလိုပဲကျမတို့ပြောရမှာ
ဟုတ်ကဲ့အခုလက်လောဖြစ်နေတဲ့ပြည်တွင်းကိစ္စလေးတခုကိုကြည့်နေတယ်အဲ့ဒါကတော့ဒီចောင်းသားတွေကိစ္စအခုလောလောဆယ်မှာတက်တူចောင်းသားတွေကဒီမြန်မာနိုင်ငံပညာရေးဥပဒေအမျိုးသားပညာရေးဥပဒေကိုကန့်ကွက်တယ်ဆိုပြီးဆန္ဒပြပွဲလေးပေါ်ပါတယ်ဒီဥပဒေကလည်းပြန်ကြည့်လိုက်တဲ့အခါကျတော့အခုတော်တော်တည်းမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်အပါအဝင်ဒီတင်ပြခဲ့တဲ့အချက်တွေနဲ့အတီးပြုတ်ပြဋ္ဌာန်းပေးထားတဲ့ဥပဒေဖြစ်နေတယ်ဒါဒီចောင်းသားတွေရဲ့ဆန္ဒပြမှုဟာအများစုလားအနည်းစုလားဆိုတော့ရေရှည်ဆိုရင်တော့သိရမှာပေါ့လေဒါပေမဲ့လုံးလုံးစေဒီဥပဒေပေါ်မချေမနှံ့တဲ့ဆန္ဒပြမှုတွေပေါ်လာတယ်ဆိုတော့ဒီចောင်းသားတွေရဲ့ဆန္ဒအပေါ်ပြောဆိုချက်တွေအပေါ်ကိုရောတောင်းဆန်းစုကြည်အနေနဲ့ဘယ်လိုမြင်ရလဲခင်ဗျအ
ဲဒီခုចောင်းသားတွေရဲ့နေပြီးတော့ကန့်ကွက်တဲ့တချို့အချက်တွေဆိုလို့ရှိရင်လေဟိုကျမတို့အဖွဲ့ချုပ်ကမကြိုက်တဲ့အချက်တွေလည်းပါပါတယ်ဒါပေမဲ့လည်းကျမတို့ကလူနည်းစုပဲကျမတို့ပြုပြင်ပေးတဲ့အချက်တွေဒီလွတ်တော်အတွင်းမှာအားလုံးညှိညှိနှိုင်းနှိုင်းတိုင်တိုင်မင်မင်လုပ်တယ်ဆိုတာလေဒါကိုကျမအနည်းအတိမှတ်ပြုတယ်။နောက်ပြီးတော့ဒီဥပဒေကိုဆွဲတဲ့ကော်မတီကလည်းတော်တော်ကိုမျှမျှတတလုပ်ပါတယ်။အဲ့ဒီထက်မှကျမတို့ရဲ့ပြုပြင်တာတွေကျမတို့ရဲ့အဆုပ်ပြုချက်တွေလည်းအများကြီးပါပါတယ်။ဒါမှမဟုတ်တရားရခိုင်နှုတ်တော့မဟုတ်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒါအားလုံးလွတ်တော်ရဲ့သဘောထားကြီးပဲလည်းမဟုတ်သေးဘူး။ဟိုဘက်ကအုပ်ချုပ်ရေးပိုင်းဆိုင်ရာသဘောထားတွေလည်းပါပါတယ်။အဲ့တော့အခုဒီလိုပြဿနာတွေဖြစ်နေရတာအကြောင်းသားတွေမကြေမနာဖြစ်နေရတဲ့အထက်မှာအဓိကဒီလိုဖြစ်ရတဲ့အကြောင်းကိုကျမဗာမြင်နေဆိုတော့လှုပ်တင်လှုပ်ထိုက်တဲ့ကိစ္စကိုအချိန်မီမလုပ်လို့ပါပဲဥပမာဆိုလို့ရှိရင်တချို့ကျောင်းသားတွေကန့်ကွက်နေတဲ့ကိစ္စတွေဟာညှိဥပဒေတွေနဲ့နှွှဲနေတာရှိတယ်ညှိဥပဒေတွေမထွက်သေးဘူးညှိဥပဒေတွေထွက်လာလို့ရှိလို့ရှိရင်ပို့ပြီးတော့ကျောင်းသားတွေ
နဲ့ကျောင်းသားအမကဖွဲ့ဖို့တောင်းတဲ့ကိစ္စမျို
းအဲ့ဒါကြတော့ညှိဥပဒေတွေမကောင်းနောက်အဆင့်မြင့်ပညာရေးဥပဒေနဲ့လည်းဆိုင်ပြန်ရောအဆင့်မြင့်ပညာရေးဥပဒေဆိုတာလည်းကျမကအဆင့်မြင့်ပညာရေးဥပဒေဆိုရေးကော်မတီလွတ်တော်ရေးကော်မတီကဥက္ကဋ္ဌဖြစ်တယ်။ဒါပေမဲ့ကျမတို့အနေနဲ့ဒီဥပဒေချမ်းကအုပ်ချုပ်ရေးပိုင်းဆိုင်ရာဘက်ကနေရောက်ဖို့စောင့်ရတယ်။ကျမတို့ကတော့အကြမ်းမြင့်အစဉ်သင့်ဖြစ်ထားပြီ။ဒါပေမဲ့ဟိုဘက်ကမရောက်ချင်းကျမတို့ဘာမှလုပ်လို့မရအောင်။ဟိုဘက်ကလာတဲ့ဥပဒေချမ်းပေါ်မှာကျမတို့ဆွေးနွေးပြီးတော့ကျမတို့ပြင်ချင်တာတွေကိုအဆိုပြုပြီးတော့လွတ်တော်မှာအတည်ပြုချက်ယူဖို့ဖြစ်တယ်။အဲ့တော့ဒီအချိန်ကိုလှုပ်တင်လှုပ်တိုက်တဲ့အခါမှာဒီအချိန်အရမလှုပ်လိုက်တဲ့အခါရင်မလိုအပ်တဲ့မလိုလားအပ်တဲ့ပြဿနာတွေပေါ်လာတယ်။အခုဒီ new ဥပဒေရာလည်းထွက်ပြီးအဆင့်မြင့်ပညာရေးဥပဒေရာလည်းထွက်ပြီးဆိုရင်ကျောင်းသားတွေအနေနဲ့ပို့ပြီးတော့သူတို့ရှင်းရှင်းလင်းလင်းသူတို့ဆုံးဖြတ်လို့ရမယ်။သူတို့ရဲ့စန္ဒာတွေနဲ့ကိုက်ညီလားမကိုက်ညီဘူးလား။သူတို့ဘယ်ဟာတွေကိုတကယ်သူတို့ကန့်ကွက်ချင်တာလဲ။ဘယ်ဟာတွေဆိုရင်သူတို့လက်ခံနိုင်တာလဲဆိုတာပြောရမယ်ဆိုရင်ပုံတစ်ခုလုံးပေါ်တာပေါ့။အဲ့တော့ပုံတစ်ခုလုံးမပေါ်သေးတဲ့အခါကျတော့မကျေနပ်မှုတွေရာလည်းရှိမှာပဲ။ဖြည့်ရှင်းရတာလည်းခက်တာပေါ့။ပုံတစ်ပိုင်းပေါ်မှာအခြေခံပြီးတော့ဖြည့်ရှင်းဖို့ဆိုတာမလွယ်ပါဘူး။
ကျောင်းသားတွေဆိုတော့လူငယ်တွေလည်းဖြစ်နေတယ်ဆိုတော့သူတို့နဲ့များတွေ့ဆုံပြီးတော့ရှင်းလင်းပြဖို့ဆန္ဒရှိပါလား
ကျမတို့ကိုယ်စလေဒီဆန္ဒပြတဲ့ကျောင်းသားတွေနဲ့တွေ့ရတာရှိပါတယ်ဒါပေမဲ့ကျမတို့ကဒီလိုကျောင်းသားတွေနဲ့မတွေ့ကျင်တဲ့ဆိုတော့ဘယ်တော့မှမရှိဘူးတွေ့ကျင်တဲ့ဆိုရင်တွေ့ကျင်တဲ့ကျောင်းသားတွေဆိုအမြဲပဲတွေ့တယ်ဒါပေမဲ့လည်းဒီလိုအခြေအနေမျိုးမှာကျမတို့ကနေပြီးတော့အခွင့်ကောင်းယူပြီးတော့ဒီအစိုးရနဲ့ကျောင်းသားတွေကိုတိုက်ပေးတယ်ဆိုတဲ့ဟာမျိုးလည်းကျမတို့မလုပ်ချင်ဘူးဘာဖြစ်လို့လဲဆိုတော့ဒါဟာရေရှည်မှာကျမတို့နိုင်ငံအတွက်အကျိုးမရှိလို့အကျိုးမရှိလို့ဆိုတာဒီလိုပါဟိုဘယ်လိုပဲပြပြအတိုက်ခံဆိုတာဟာအစိုးရကိုတိုက်ရင်ပြီးရောဆိုတဲ့စိတ်ဓာတ်နဲ့လုပ်လို့မဖြစ်ဘူးအတိုက်ခံပါတီလုပ်နေပေမဲ့အတိုက်ခံပါတီရဲ့အဓိကတာဝန်ဟာအစိုးရရဲ့တာဝန်နဲ့ဘာမှမကောင်းအောင်အဲ့ဒါဘာလဲဆိုတော့နိုင်ငံရဲ့အကျိုးအတွက်လုပ်ရမယ်နိုင်ငံရဲ့အကျိုးအတွက်ဆောင်ရွက်ဖို့စူးစမ်းရမယ် ဟိုဟိုစာကိုယ့်ရဲ့အတိုက်ခံပါတီကိုတိုက်ရင်ပြီးရောဆိုတဲ့စိတ်ဓာတ်နဲ့ဆိုလို့ရှိရင်ကျမတို့နိုင်ငံကိုဘယ်တော့မှအကျိုးပြုနိုင်မှာမဟုတ်ဘူ
းဟုတ်ကဲ့ခင်ဗျအခုကျွန်တော်ရဲ့ခီးစဉ်အတူအတွင်းမှာပဲသမရာကြီးဦးသိန်းစင်နဲ့တွေ့ခွင့်ရတယ်လွတ်တော်ဥက္ကဋ္ဌကြီးသူရဦးရှုမန်းနဲ့တွေ့ခွင့်ရတယ်တမတော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့တွေ့ခွင့်ရတယ်အခုဒေါအောင်ဆန်းစုကြည်နဲ့ကျွန်တော်တွေ့ခွင့်ရပါတယ်တဘောကတော့ဒေါအောင်ဆန်းစုကြည်ပြောနေတဲ့လေးဝင်ဆိုင်ထဲမှာပါနေတဲ့ပုဂ္ဂိုလ်၄ဦးစလုံးနဲ့တွေ့ခွင့်ရတာပါပဲအဲ့တော့အခုဒီဆွေးနွေးပွဲလေးအခုတွေ့ဆုံမွေးမြန်းကန်းလေးရနေတဲ့ဆင်ပေါ့နော်ကျန်တဲ့ဆွေးနွေးပေါ်၃ဦးကိုဗာမြန်းပန်ကြားခြင်းနဲ့
အဲ့ကျွန်တော်သူတွေထပ်ပြောစရာမရှိပါဘူး။ကျွန်မပြောပြီးပြီပဲ။တကယ်ဆွေးချင်းတယ်ဆိုတာဟာပြဿနာတွေကိုပြေလည်အောင်လုပ်ဖို့ပဲ။ဖြေရှင်းဖို့ပဲ။နောက်ပြီးတော့စောစောကကျွန်မပြောသားလို့ပေါ့နော်။အဓိကကျွန်မတို့ပြေလည်အောင်လုပ်ရမယ့်ကိစ္စက2015အလွန်ကျွန်မတို့နိုင်ငံဘယ်လိုဆက်ပြီးသွားမလဲ။ဘယ်လိုအေးအေးချမ်းချမ်းညီညီညွတ်ညွတ်တည်တည်ငြိမ်ငြိမ်နဲ့ဆက်ပြီးသွားနိုင်မလဲဆိုတာအဲ့ဒါကိုရှေ့ရှုပြီးတော့ကျွန်မတို့ကဒီလိုဆွေးနွေးပွဲတွေတောင်းဆိုတာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုနေပြည်တော်မှာရှိတဲ့နေအိမ်မှာ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကလွန်ခဲ့တဲ့နှစ်ပိုင်းအတွင်းတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။ရုပ်မြင်သံကြားအစီအစဉ်ကိုတော့မနေ့ဖြန်တနင်္လာနေ့ည9:00နာရီ VOA မြန်မာပိုင်းရုပ်သံအစီအစဉ်မှာကြည့်ရှုကြရမှာပါရှင်။ဒေါအောင်ဆန်းစုကြည်နဲ့မေးမြန်းခန့်အပြည့်အစုံကိုဒီည9:00နာရီအတန်းလွင်အစီအစဉ်မှာထုတ်လွှင့်ပေးခဲ့ရတဲ့အတွက်ကြိုတင်ကြေညာထားတဲ့သမရဦးသိန်းစိန်လွှတ်တော်နိုင်ကသူရဦးရွှေမန်းတို့နဲ့မေးမြန်းခန့်ကိုထုတ်လွှင့်မပေးနိုင်ခဲ့တဲ့အတွက်ထပ်မံတောင်းပန်ပါတယ်ရှင်။ VOA American အတန်းကနေတနင်္ဂနွေနေ့ညဖက်အတန်းလွင့်စီစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
တော်ရရှိများခင်ဗျာပြည်ပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေကြီးရောပြန်ပြီးစီးပွားရေးလှုပ်ကြတဲ့နေရာမှာဘယ်လိုအခက်အခဲတွေရင်ဆိုင်နေရပါသလဲပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာအလို့အကန့်အခွင့်အလန်းတွေပေါ်ပေါက်လာစေမဲ့တပိုင်းတနိုင်စီးပွားရေးလုပ်ငန်းလှုပ်ဆောင်လို့သူပြည်ရောပြန်မြန်မာနိုင်ငံသားတွေအတွက်နိုင်ငံတော်အစိုးရကဘယ်လိုအကူအညီတွေပေးနေပါသလဲဘယ်လိုအကူအညီတွေပေးဖို့လိုအပ်နေပါသလဲဆိုတာတွေကိုအင်္ဂါညတရိပ်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီး fax နံပါတ်ကတော့1-239-382-5552ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလို့တဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးဖို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။တရိုက်လီလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။ခုနောက်ဆုံးအနေနဲ့အစိုးရစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်တေဆုံသွားခဲ့ရတဲ့ KIA ဗိုလ်လောင်းတွေနဲ့ဆိုင်တဲ့တည်င်းဖက်အလက်ပေးရအောင်ပါ။ကချင်ပြည်နယ်လိုက်စာမြို့မှာမြန်မာအစိုးရစစ်တပ်ရဲ့လက်ချက်နဲ့တိုင်းနာပေါင်းစုံပါဝင်တဲ့ဗိုလ်လောင်းတွေအစုလိုက်အပြုံလိုက်ကြဆုံခဲ့ရမှုအပေါ်ဝန်내ကြောင်းပြတ်သားတဲ့အနေနဲ့ဒီကနေ့မှာယာနဲ့ချီတဲ့တိုင်းနာလူငယ်ပေါင်းစုံတို့မြန်မာငင်းချိုင်းရေးစင်တာရှိမှာလွှမ်းသူပန်းခွေချပြီးဆူတောင်းပေးခဲ့ကြပါရတယ်။တိုင်းနာလက်နက်ကင်တွေနဲ့အစိုးရကြားအပြစ်အခက်ရက်စဲရေးညှိနှိုင်းမှုတွေအခုထပ်ပိုးပြီးအောင်မြင်မှုရစေဖို့တွန်းအားပေးတဲ့အနေနဲ့အခုလိုဆောင်ရွက်ရတာဖြစ်တယ်လို့လဲဆူတောင်းပွဲတက်ရောက်ခဲ့တဲ့လူငယ်တွေကပြောပါရတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်။
ပြီးခဲ့တဲ့ရက်ပိုင်းတွင်ကကချင်ပြည်နယ်လိုင်ဇာကကချင်လူမျိုးရေးတပ်မတော် KIA ရဲ့ဗိုလ်တင်နန်းချောင်းပေါ်ကိုမြန်မာစိုးရစစ်တပ်ရဲ့လက်နက်ကြီးချရောက်ခဲ့တာကြောင့်တိုင်းသားလက်နက်ကင်တပ်ပေါင်းစုံကဗိုလ်လောင်း20ကျော်တို့တနေရာထဲမှာတည်ဆုံခဲ့ရတာဖြစ်ပါတယ်။တခြားသူတွေလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဖြစ်ပျက်အပေါ်မှာဝန်ထဲကြေကွဲကြောင်းပြသတဲ့အနေနဲ့ဒီကနေ့မနက်ပိုင်းမှာတော့တိုင်းသားလူငယ်ပေါင်းစုံတို့စုဝေးပြီးမြန်မာငင်းချမ်းရေးစင်တာ MPC ရှေ့မှာလွမ်းသူပန်းခွေချမေတ္တာသုတ်ရုပ်စုဆုတောင်းခဲ့ကြပါတယ်။ဆုတောင်းပွဲမှာပါဝင်ခဲ့သူကိုသက်ဆွေဝင်းကတော့အခုလိုပြောပါတယ
်။ဝန်ထဲကြီးအထိမ့်မဲ့ပေါ့ဒီစစ်ပွဲကြောင့်ဒီဟိုစစ်သားဒီဟိုတိုင်းသားပေါင်းစုံစစ်သား23ယောက်တွေ့တယ်။အဲ့ဒီပြင်ဒီကျွန်တော်စစ်ပွဲကြောင့်တည်ခဲ့တဲ့လူတွေလည်းရှိတယ်။စစ်ပွဲကြောင့်ဆက်ပြီးလူခေါင်းရောက်နေတဲ့လူတွေရှိတယ်။စစ်ပွဲကိုကျွန်တော်တို့ဒီဟိုစစ်ပွဲနေတဲ့ရက်ကူအတွက်ကိုကျွန်တော်တို့ဒီဝိုင်းဆုတောင်းကြတာပြီးတော့ဒီတည်သွားလူတွေဝန်ထဲကြီးအထိမ့်မဲ့အဲ့ဒါမျိုးကြတာလည်းကြာ။လူတွေ150လောက်ရှိပါလိမ့်မယ်ခင်ဗျ။150လေး200ကျားရှိပါတယ်ခင်ဗျများပါတယ်တိုင်းသားများပါတယ်ကျွန်တော်ဒီရန်ကုန်ခြေဆိုင်ဖွဲ့နေပါတယ်ဟိုရန်ကုန်ခြေဆိုင်ဖွဲ့ကတော့ဒီပုံမှန်လူငယ်ဖွဲ့နေပါတိုင်းသားလူငယ်များပါချင်းနေပါတယ်ခချင်းနေပါတယ်လို့ရှမ်းလို့တအားလို့ပါပါတယ်ခင်ဗျရခိုင်နေလည်းပါပါတယ
်ဒါအပြင်ဒီကနေ့စုတောင်းပွဲကိုမြန်မာငင်းချမ်းရေးစင်တာရှေ့မှာလာရောက်ပြုလုပ်ရတဲ့အပေါ်မှာလည်းကိုသက်ဆွေဝင်းကအခုလိုပြောပါတယ
်ဒီတော့ဒီလက်ရှိဖြစ်နေတဲ့ငင်းချမ်းရေးပြောဆက်ကိုပို့ပြီးတော့အောင်မြင်စေချင်တာပေါ့နော်ဘာလို့ဒီနေရာမှာပဲတပ်ပြီးပြတ်ကြဝဲသွားဖို့ဖြစ်နေတော့ပြီးတော့ လို့လို့နေညီငယ် process ကလည်းအခုဒီမှာအမြင်နဲ့ဒီဖြစ်နေတော့အဲ့ခါကျတော့ဒီကျွန်တော်တို့ကဒီ MPC ဒီမှာပုံမှန်တို့အစည်းအဝေးလုပ်ပြီးနေကြတဲ့ခါကျတော့ဒီ MPC ကိုပေါ့နော်ဟိုတိုင်းသားကောင်းဆောင်အားလုံးနေလာတယ်တက်မတော်ကောင်းဆောင်နေလေလာတယ်အဲ့တော့တို့ရအားလုံးစုံတဲ့နေရာတနည်းအားဖြစ်နေကျွန်တော်တို့တက်ပတ်ပြီးကြည့်တာပါ
မြန်မာအစိုးရစစ်တပ်ရဲ့ဒီလ16ရက်နေ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်KIA ဘူတင်နှန်းချောင်းမှာစစ်ပညာလေးကျင့်တင်ကြားနေကြတဲ့ရခိုင်တအောင်ပလောင်ချင်းနဲ့ចောင်းသားများဒီမိုကရက်တစ်တပ်ဦးတို့ကဘူတင်နှန်းတယောက်နေသူစုစုပေါင်း23ယောက်တနေရာထဲမှာကြာဆုံးခဲ့တာပါ။ကျန်တဲ့လူ20လောက်လည်းထိခိုက်ဒဏ်ရာရတယ်လို့ KIA ကသတင်းထုတ်ပြန်ပါတယ်။ဒီလိုမြန်မာစစ်တပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်စစ်တင်နှန်းတယောက်နေတဲ့တိုင်းသားလူငယ်23ဦးတို့သေဆုံးခဲ့ရတဲ့ဖြစ်ရပ်ကတော့မြန်မာအစိုးရစစ်တပ်ဘက်ကသတိပေးပစ်ခတ်မှုဖြစ်တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်က VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုပါရယ်မြန်မာအစိုးရရဲ့ဒီလုပ်ရဟာတိုင်းရင်းသားတွေရဲ့ယုံကြည်မှုကိုရိုက်ချိုးလိုက်တာလို့ဒီကနေ့စူတောင်းပွဲမှာပါဝင်ခဲ့သူမမိုင်းနီကပြောပါရယ
်ဆိုတော့အရင်ကတည်းကနေကျွန်တော်တို့ရဲ့ယုံကြည်မှုကအစိုးရအပေါ်မှာပြက်ပြားနေရယ်ပေါ့နော်နေလာရယ်ပေါ့နော်ယုံကြည်မှုကမရှိတဲ့လောက်နေနေရယ်ဆိုတော့ဒီလိုဖြစ်ဖြစ်တဲ့အခါမှာကျွန်တော်တို့ရဲ့ယုံကြည်မှုကပို့ပြီးတော့ရိုက်ချိုးခံလိုက်ရတယ်ပေါ့နော်ထပ်ပြီးတော့ရိုက်ချိုးခံရတယ်လို့ခံစားရတယ်ရှင်ပြီးတော့ဒီမှာကြောက်ဆုံးသွားတာကတချင်လူမျိုးတွေပဲမဟုတ်ပဲနဲ့ပေါ့နော်တချင်ပြည်နယ်မှာလာရောက်ပြီးတော့ရောက်ရှိနေကြတဲ့ခြားတိုင်းရင်းသားတွေအများကြီးဖြစ်နေတယ်ဆိုတဲ့အခါကျတော့ဒါကလည်းမတော်တဆဖြစ်ခဲ့ဆိုတာမျိုးကိုကျမတို့ကလက်ခံလို့မရဘူးပေါ့နော်ဒီလောက်တရငါမမနဲ့တော့မှအပြစ်ခံရဆိုတော့အစိုးရမှာတော့အများကြီးတာဝန်ရှိရလေ
ဒီကနေ့မြန်မာငင်းချမ်းရေးစင်တာရှိမှာပြုလုပ်တဲ့ဝန်ထဲပွဲစုတောင်းပွဲကိုတော့လူမှုကွန်ရက်ကနေလူငယ်တွေစုစည်းခဲ့ကြတာဖြစ်ပြီးတိုင်းရင်းသားပေါင်းစုံလူငယ်တရာကျော်တို့ငင်းငင်းချမ်းချမ်းစုပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။အာဏာပိုင်တွေဘက်ကရဲအဆောက်အအုံအနှင်းငယ်ချထားခဲ့ပေမဲ့ထိတ်တိုက်တွေ့တာတွေတော့မရှိပါဘူး
။မတ်တင်ရေးထိုက်စုစည်းတင်ပြသွားတာပါရှင်။ VOA ကနေအခုအတန်းလွှင့်နေတဲ့တနာရီစာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်ရှင်။တနင်္ဂနွေနေ့ညဖက်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကောင်းအောင်ကအကြီးညာပေးပါအောင်ရှင
်အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးသဘောတူညီချက်ရဖို့အမေရိကန်နဲ့အီရန်ထိတ်တန်းတန်တမန်တွေဗီယက်နမ်မှာဆွေးနွေးနေကြပါတယ်အီရန်နိုင်ငံနျူကလ িয়ার ဆင်ဆန်းပတ်သက်ပြီးတမတ်ရဲ့ကုံဆုံးမဲ့တင်းလာနေအထိသဘောတူညီမှုရဖို့ကတော့မလွယ်ကူသေးပါဘူးတူရကီနိုင်ငံကိုတောရောက်နေတဲ့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ရဲ့သုံးရက်ကြာချစ်ကြည်ခီးစဉ်ကိုဒီနေ့တင်းငွေနေ့မှာဆုံးသတ်လိုက်ပြီးဖြစ်ပါတယ်။အစ္စလာမ်အစွန်းရောက်အဖွဲ့တွေကိုချေမှုန်းဖို့အတွက်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ဖွဲ့ဖို့တူရကီနိုင်ငံဘက်ကပူးပေါင်းပါဝင်မှုရှိမရှိကြေညာချက်တစ်စုံတစ်ရာမထုတ်ပြန်ခဲ့မှာပဲဒီခီးစဉ်ကိုအဆုံးသတ်လိုက်တာပါ။တာလီဘန်စစ်သွေးကြော်တွေရဲ့ကံကံမှုတွေကြားကပဲအမေရိကန်နဲ့နေတိုတပ်တွေဒီနှစ်ကုန်ပိုင်းထိဆက်ထားဖို့သဘောတူညီချက်ကိုအာဖဂန်နစ္စတန်အောက်လွှတ်တော်ကအတည်ပြုပေးခဲ့ပါတယ်။သမ္မတဘရက်အိုဘားမားအနေနဲ့စစ်သွေးကြော်တွေကိုနှင်နှင်းဖို့အမေရိကန်စစ်တပ်အတွက်အစီအစဉ်သစ်တွေကိုချမှတ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပြီးအာဖဂန်အောက်လွှတ်တော်ကဒီကနေ့မှပဲအတည်ပြုလိုက်တာပါ။နီဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာဘိုကိုဟာရမ်အဖွဲ့ကလူပေါင်း25ဦးကိုတတ်ခဲ့တယ်လို့နီဂျီးရီးယားအာဏာပိုင်တွေကပြောပါတယ်။အသက်ခံရသူအများစုဟာငါးဖန်သမားတွေဖြစ်ပြီးတော့လူသူအယောက်ပေါက်နေတဲ့ဒိုရွန်ဘာဂါကဖြစ်ပါတယ်။မြန်မြန်တချို့ကတော့တေဆုံးသူ40လောက်ရှိတယ်ဆိုပြီးပြောပါတယ်။မြန်မာငြိမ်းချမ်းရေးစင်တာရှိမှာပြည်내ပေါင်းစုံကတိုင်းရင်းသားတွေစုပေါင်းပြီးငြိမ်းချမ်းရေးနဲ့တရားမျှတရေးအတွက်ဒီကနေ့တောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ကပြစ်ခတ်လို့လူပေါင်း23တေဆုံးအပြီးအခုလိုတောင်းဆိုခဲ့တာပါ။နိုဝင်ဘာလ19ရက်နေ့က KIO ဌာနချုပ်ရှိရာလိုက်စားက KIA ကချင်လွတ်မြောက်ရေးတပ်ရဲ့ပူလောင်စစ်တပ်နှန်းချောင်းတရှိရာကိုအစိုးရတပ်ဖက်ကလက်နက်ကြီးကြီးကြတဲ့အတွက်ပူလောင်23ကြာဆုံးပြီးအတော်များများအပြင်းထန်ဒဏ်ရာရခဲ့ပါတယ်။
တရင်အချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးထိုက်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Robert ဖြစ်ပါတယ်။ VOA American အတန်းရဲ့တနင်္လာနေ့မနက်ဖြန်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲအထိလိုင်းဒိုမီတာ2430 40ရိုးကနေဖန်ယူနာဆင်နိုင်ကြပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မနန်းလောင်ပါ
This program has come to you from the Voice of America, Washington.